Welcome to the Voice of America in Burmese.
Minglam na kemashe. Washington Review American Tangani. 2020 July 15 ye. Bodupu ni manakin season rwe go Myanmar Sanor Jain manak 6 nai ga ni 9 nai thi. Line no meter 2440 ne 51. Line no meter 190 ro ga ni thot lwin pe ni ba bi. Chuma Kimyo Tapa. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှောင့်တိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနှာခေါင်းဆီးတက်တာကိုပြည်သူတာဝန်အနေနဲ့လှုံ့ဆော်ဖို့အမေရိကန်ထိပ်တန်းဆေးပညာရှင်တွေကပြောဆိုနေကြသလိုဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာတော့အများပိုင်းအဆောက်အဦတွေအတွင်းနှာခေါင်းဆီးတက်ဆင်ကြဖို့နှိုးဆော်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်္ဂါနေ့အထိဆိုကမ္ဘာတလောမှာလူပေါင်း73သန်းကျော်ကိုကူးစက်နေပြီးသေဆုံးရသူက6သိန်းနီးပါးရှိနေပြီလို့ American John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ3သန်းကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူက3သိန်း300ကျော်ရှိနေပါတယ်။ Florida ပြည်နယ်မှာတော့တစ်နှစ်အတွင်းဒီရောဂါအကူးဆက်ခံရသူသေဆုံးသူဟာအင်္ဂါနေ့မှာ132ယောက်ဖြစ်သွားပြီးပြီးခဲ့တဲ့သတင်းပတ်တုန်းကစာရင်းတင်ထားတာတွေပိုးပြီးများသွားတာပါ။ Corona virus ရောဂါကူးစက်မှုတိုးလာနေပြီးအခြေအနေကအရေးကြီးတဲ့အချိန်ကိုရောက်နေပြီပေါ့။နှာခေါင်းဆီးတက်ရှင်ရေးကိုပြည်သူတာဝန်တရအနေနဲ့လှုပ်ဆောင်တဲ့လို့ CDC အကြီးအကဲဒေါက်တာရောဘတ်ရက်ဖီးနဲ့ဆေးပညာရှင်နှစ်ဦးတို့ကဆေးပညာစာဆောင်မှာအင်္ဂါနေ့ကရေးသားခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကဇူလိုင်24ရက်ကစပြီးအားလုံးနှာခေါင်းဆီးတက်ဆင်ကြဖို့အကြေညာခဲ့တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းလူတွေခက်ခွာခွာနေဖို့လမ်းညွှန်ချက်ကိုမလိုက်နိုင်တဲ့အတွက်ဒီရောဂါပြန့်ဖြစ်လာမှာကိုစိုးရိမ်တာကြောင့်ဩဂုတ်လ10ရက်နေ့ကစပြီးနှာခေါင်းဆီးတက်ဆင်မှုလူကြောင်းပြောပါတယ်။ American ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးပြည်ထောင်စုအစိုးရရဲ့တည်ရန်ဖြစ်တံစီရင်မှုကိုအင်္ဂါနေ့မှာပြုလုပ်လိုက်ပါတယ်။ဒီသတင်းပတ်ထဲမှာတည်ရန်ဖြစ်တံချခံမဲ့သူ3ဦးနဲ့ရှေ့လာတဲ့မှာချခံမဲ့သူ2ဦးတို့အတွက်အောက်တရားရုံးကတားမြစ်မိန်ထုတ်ထားတာကိုတရားရုံးချုပ်ကအင်္ဂါနေ့မနက်ပိုင်းမှာပဲကန့်ကွက်မဲ9မဲထောက်ခံမဲ4မဲနဲ့ပယ်ချခဲ့တဲ့နောက်ပထမဦးဆုံးတစ်ယောက်ကိုတည်ရန်ပြစ်ပေးခဲ့တာဖြစ်ပါတယ်။Dennis Lewis Lee ကိုတရားရုံးကအမိန့်ချပြီးနိုင်ပိုင်းအတွင်းမှာပဲ Indiana ပြည်နယ် Federal ကျင်းတောင်မှာအပြင်းစိတ်ငြိမ်စေ Pedro Barbita နဲ့အဆုံးစီရင်ခဲ့တာပါ။သူဟာ1996ခုနှစ်တုန်းကအသက်10နှစ်အရွယ်သမီးငယ်နဲ့မိဘနှစ်ပါးစလုံးကိုတတ်ဖြတ်ခဲ့သူဖြစ်ပါတယ်။သူကိုတနင်္လာနေ့ကပြစ်ဒဏ်စီရင်ဖို့ဖြစ်ပေမဲ့ပြစ်ဒဏ်ပေးရမှာတုံးတဲ့နေ့ဟာရှားပါးပြီးရက်ဆက်တဲ့ပြစ်ဒဏ်ပေးမှုဆိုင်ရာအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ရရောက်မရောက်ပြန်ပြီးတုံးသက်ဖို့အတွက်တရားရုံးတွေကိုအချိန်ပေးတဲ့အနေနဲ့ Federal တရားသူကြီးတဦးကမကွတ်မြတ်ခင်အချိန်ပိုင်းတွင်မှာပဲကနဦးတမ်းမြင့်မြင့်ထုတ်ခဲ့တာဖြစ်ပါတယ်။တည်ရန်ချခံရသူ၄ဦးစလုံးရဲ့ရှေ့နေတွေကဒီဆေးဟာအသက်ရှူလမ်းကြောင်းကိုထိခိုက်စေပြီးရေနစ်တာဒါမှမဟုတ်အသက်ရှူကျက်တာလိုမျိုးခံစားစေရတဲ့ဆိုပြီးကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ Britain နိုင်ငံရဲ့မြန်နှုံးမြင့် Mobile Phone ကုန်ရဲ့အသစ်အတွက်တရုတ်ရဲ့ Huawei ဆက်သွယ်ရေးဆက်ကရီယာကုမ္ပဏီရဲ့အခန်းကဏ္ဍကိုဗြိတိရှ်အစိုးရကကန့်သက်ပိတ်ပင်လိုက်ပါတယ်။အခုလောကန့်သက်ပိတ်ပင်ကြောင်းဗြိတိန်ယဉ်ကျေးမှုဝန်ကြီး Oliver Dowden ကအင်္ဂါနေ့မှာလွှတ်တော်မှာပြောကြားခဲ့တာပါ
။ The government agrees with the National Cybersecurity Centre's advice. The best way to secure our networks
ဗြိတိန်ရဲ့ 5G ကိုရဲ့ကိုထူထောင်ရမှာ Huawei ဆက်ကရီယာကိုမတုံ့တော်တာဟာကိုယ့်ရဲ့လုံခြုံရေးအတွက်အကောင်းဆုံးဖြစ်မယ်ဆိုတဲ့နိုင်ငံတော်ဆိုင်ဘာလုံခြုံရေးဗဟိုဌာနရဲ့အကြံပေးချက်ကိုဗြိတိန်အစိုးရအနေနဲ့သဘောတူပါတယ်လို့ပြောသွားတာပါ။ဒါအပြင်Britain ဆက်သွယ်ရေး operator တွေအနေနဲ့ Britain နိုင်ငံရဲ့ 5G ကွန်ရက်အတွက်လက်ရှိသုံးနေတဲ့ Huawei ဆက်ပစ္စည်းတွေကို2028ခုနှစ်မှာအပြီးဖယ်ရှားပေးရမှာဖြစ်ကြောင်းလဲဝန်ကြီးကပြောပါတယ်။အခုလို Britain ရဲ့ဆုံးဖြတ်ချက်ဟာ Britain တိုနှစ်နိုင်ငံဆက်ဆံရေးအတွက်ကျေပြန့်တဲ့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်လို့ Huawei အနေနဲ့အနောက်နိုင်ငံတွေရဲ့ထောက်ခံမှုဆုံးရှုံးသွားနိုင်နေဆိုတာလဲပြနေ။ဇူလိုင်လ14ရက်အင်္ဂါနေ့ကပြင်သစ်နိုင်ငံပါရီမြို့ကောင်းကင်ပြည်မှာအပြာအဖြူနဲ့အနီရောင်မီးခိုးတန်းတွေအမိကနေထုတ်လွတ်နေတဲ့တိုက်ဂျက်လေယာဉ်တွေပြန်ဝဲဂုံပြုပြီးပြင်သစ်အမျိုးသားနဲ့ဗက်စတယ်ဒေးကိုကျင်းပခဲ့ကြပါတယ်။ဒီနှစ်ပြင်သစ်နိုင်ငံရဲ့အမျိုးသားနဲ့ပွဲတော်ကိုကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်တဲ့သရေကောင်းတွေကိုဂုံပြုတဲ့အနေနဲ့ကျင်းပတာဖြစ်ပြီးဂုံပြုခံရသူတွေထဲမှာအရေးပေါ်လူနာရင်းကားမောင်းသူတွေ၊စူပါမားကတ်ငွေရှင်းကောင်တာကဝန်ထမ်းတွေ၊စာပို့လုပ်ငန်းလုပ်သားတွေနဲ့အရေးပေါ်လူနာပြည့်စုံသူတွေပါဝင်ပါတယ်။စစ်တပ်ကိုမင်းငုံပြောကြတဲ့အစင်လာကိုသမရအီမန်နျူအယ်မေခရွန်ကပွဲတော်မတိုင်ခင်တနင်္လာနေ့မှာပြုလုပ်ခဲ့တာဖြစ်ပြီးဒီပွဲတော်ကနေနိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးတွေပေးဖို့ဖြစ်ပေမဲ့လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ပြည်သူတွေသတိကြီးကြီးထားပြီးနေကြဖို့ပန်ကြားခဲ့တာပါ
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ဗီအမေရိကန်တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရမထွန်းကဆက်လက်ကြီးညာသွားပါမယ်။မြန်မာနိုင်ငံထဲမှာမွေးစေဝါနေနေမှုတွေကိုတိုးမြှင့်ပြုလုပ်လာပြီးတဲ့နောက်ထိုင်းနိုင်ငံထဲကိုမွေးစေတွေအမြောက်အများဝင်ရောက်လာတဲ့ကြောင့်ဒီနှစ်ထဲ Ice Methamphetamine စိတ်ကြွမွေးစေအများအပြားဖမ်းဆီးရမိခဲ့တယ်လို့ထိုင်းနိုင်ငံမွေးစေဝါထိ ंछ ုပ်ရေးဘုတ်အဖွဲ့ရုံး ONCB အတွင်းမှူးချုပ်လီယွန်တမ်စရီစုကပြောပါရယ်။ပြီးခဲ့တဲ့စနေနေ့ကဆူရတ်တာနီနယ်မြေတဲကစစ်ဆေးရေးဂိတ်တစ်ခုမှာချောက်ဘိန်းတဲ့ truck ကားတစ်စီးကိုရှာဖွေစစ်ဆေးတဲ့အခါမှာ Christian Meth Xavier တွေကိုရှာဖွေတွေ့ပြီးခဲ့တာကအခုနောက်ဆုံးရှာဖွေတွေ့ရှိခဲ့မှုတွေတဲကတခုဖြစ်တယ်လို့ညင်ကြားမှုချုပ် Neon ကပြောပါတယ်။အဲ့ဒီ truck ကားပေါ်တင်လာတဲ့နွားချိတ်အိတ်တွေအောက်မှာ Christian Meth စိတ်ကြွစီစစ်စုပေါင်းကီလိုဂရမ်1200ရှိတဲ့အိတ်40ကိုရှာဖွေတွေ့ရှိခဲ့တာပါ။ဒီနေ့အစောပိုင်းကစပြီးမြန်မာနိုင်ငံထဲတည်နှဲမှုတွေတိုးမြင့်ပြုလုပ်လာတာနဲ့ COVID-19 ရောဂါပြန့်နှံ့တာကိုတားဆီးဖို့အသွါလာပိတ်ပင်တားမြစ်ချက်တွေချထားခဲ့တာကြောင့်မွေးစေဝါတူလောင်မှုပမာဏပုံမောများပြားလာခဲ့တာလည်းဖြစ်ပါတယ်။အခုတော့တားမြစ်ချက်တွေလျှော့ချပေးလာတာနဲ့အများမွေးစေရောင်းဝယ်ဖောက်ကားသူတွေဖြန့်ဖြူးရေးလုပ်ငန်းတွေကိုပြန်လည်စတင်လုပ်ကိုင်လာနေတာလည်းဖြစ်ပါတယ်။ထိုင်းထောက်လိုင်းရေးစီမံချက်တွေအရ2020ပြည်နှစ်ဗန္ဒာရေးနှစ်အစမှာခရစ်စတမတ်စိတ်ကြွစေဆက်ရတန်ပမာဏရှိတဲ့တည်ယူပို့ဆောင်မှု18ကြိမ်ရှိခဲ့တယ်လို့ Bangkok Post သတင်းစာကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလွန်တာနောက်ထပ်တစ်ယောက်တိုးတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ338ယောက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့အတွဲတက်ခွဲနမူနာပေါင်း996ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ်တဦးအတည်ပြုခဲ့တာလို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ည8နာရီကသတင်းထုတ်ပြန်ထားပါတယ်။အခုယောဂတွေ့ရှိခဲ့သူအသက်38နှစ်အရွယ်မျိုးသမီးက UAE နိုင်ငံကပြန်လာတာဖြစ်ပြီးအသွါအလာကန့်သက်ထားသူလည်းဖြစ်ပါတယ်။မလနောင်ပိုင်းကစလို့မနေ့ကညနေပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာတက်ခွဲစမ်းသပ်စစ်ဆေးမှု9000ကျော်နီးပါးပြုလုပ်ခဲ့တာပါ။ယောဂတွေ့ရှိသူ338ယောက်ထဲကပိုးကင်းစင်သွားသူက261ယောက်နဲ့သေဆုံးခဲ့သူက6ယောက်ရှိပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကူးစက်ဖြစ်ပွားမှုနှုန်းဆက်လက်မြင့်မားနေဆဲဖြစ်တာကြောင့် Social Distancing လူချင်းခွာခွာနေဖို့အပါအဝင်လူစုလူဝေးဆိုင်ရာပေးတာမြင့်ချက်တွေနဲ့နှာခေါင်းစိတ်တက်ဆင်မှုအချက်တွေကိုလည်းဆက်လက်လှုပ်ဆောင်ကြဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးရောဂါပိုးကူးစက်ခံရသူလူနာတွေကိုတိတ်တဆေးရှာဖွေသွားမယ်လို့ပြည်ထောင်ဝန်ကြီးအက်ဒဝါဒိုအာနီယိုကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်မှုနဲ့အသေးအပြောင်းနှုတ်မြင့်တက်နေပြီးနိုင်ငံတွင်းနေရာတချို့မှာတင်းကျပ်တဲ့အသွါအလာကန့်သတ်ချက်တွေပြန်ချထားချိန်မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ကိုရက်ကွယ်ဝင်းချက်မှာယောဂကုသတာကိုတွေ့ရင်လည်းအကြောင်းကြားကြဖို့ဝန်ကြီးအာနိုကတိုက်တွန်းထားပြီးယောဂကုသထားသူတွေအနေနဲ့ပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ရင်ထောက်တန်းချမှတ်မယ်လို့လည်းသတိပေးထားပါတယ်။ဒီတစ်ပတ်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့တရက်တဲယောဂကုသမှုနှုန်းကအရှိတောင်အရှဒေတာရဲ့အမြင့်ဆုံးစံချိန်ကိုရောက်ခဲ့သွားပြီးစေယုံတွေမှာလည်းလူနာဥယျာဉ်တရှိန်တိုးတိုးတက်သွားတာကြောင့်အခုလိုတင်းကျပ်တဲ့စည်းကမ်းတွေချမှတ်လာတာပါ။အသွားအလာနဲ့စီးပွားရေးလုပ်ငန်းတွေကိုဇွန်လတရက်နေ့ကဖြေလျှော့ပေးပြီးနောက်ပိုင်းကုသမှုနှုန်းကသုံးဆမြင့်တက်လာတာလည်းဖြစ်ပါတယ်။ယောဂကုသခံရသူတွေလောတဲ့ဝန်ဆောင်မှုအပြည့်အစုံမရှိဘဲအိမ်တွေမှာတီးခြားခွဲခြားခံရတာမျိုးမဖြစ်စေချင်တာကြောင့်သူတို့ကိုတရင်တက်ဆင်းလိုက်ရှာပြီးတီးခြားခွဲဆောင်ကြည့်တဲ့နေရာမှာထားမှာလို့ဝန်ကြီးအာနုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစောပိုင်းတုန်းကတော့ယောဂလက္ခဏာမပြင်းထန်ရင်အိမ်ဒီမှာပဲနေပြီးတိကျခွဲကြနေကြဖို့တိုက်တွန်းထားခဲ့တာပါအခုတော့တိန်တဆင်းလိုက်ရှာမဲ့စီမံချက်နဲ့ပတ်သက်ပြီးဝန်ကြီးအာနိုက2019ခုနှစ်ယောဂဆောင်ကြည့်သတိပေးပို့ချက်ဆိုင်ရာဥပဒေကိုကိုးကားပြီးကာကွယ်ပြောကြားထားသလိုပြည်ထောင်ဝန်ကြီးဌာနအတွင်းဝန်ဂျိုနသန်မာလာယာကလည်းတချို့လူနာတွေကထွက်ပြေးနေကြလို့အခုလိုလှုပ်ဖို့လိုအပ်တာလို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်သူ9,800ကျော်နဲ့သေဆုံးသူ1,600ကျော်ရှိပါတယ်ခင်ဗျနိုင်ငံရဲ့သုံးပုံတစ်ပုံလောက်ရေပေးတံခံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တချို့နေရာဒေသတွေမှာရေပိုကြီးလာနေတာကြောင့်လူပေါင်းတန်းကျော်ရေလွတ်ရာကုန်းမြင့်တွေစီကိုထွက်ပြေးသူကထွက်ပြေးမပြေးနိုင်တဲ့သူတွေကပိတ်မိနေကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့စစ်နာရှင်ဝန်ထမ်းတွေကပြောပါတယ်။အင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ကခရိုင်20မှာအဓိကမြစ်ကြီးတွေရဲ့ရေမျက်နှာပြင်မြင့်တက်နေပြီးနိုင်ငံအလယ်မြောက်ပိုင်းမှာဘူမီပူထရာမြစ်ကပုံမှန်ထက်16လက်မှမြင့်တက်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဖာရုခ်အာမက်က AFP သတင်းဌာနကိုပြောပါတယ်။ပြီးခဲ့တဲ့လကတည်းကရေစကြီးတာဖြစ်ပြီးတခဏရေကျသွားပြီးတဲ့နောက်အခုလိုပိုဆိုးလာတာလည်းဖြစ်ပါတယ်။ နိုင်ငံရဲ့အနောက်မြောက်ဘက်နဲ့အလဲပိုင်းမှာရေပြင်းထန်လောလောဆယ်သက်တာပွဲမရှိသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်ရေလွှမ်းမိုးမှုခန့်မှန်းသတိပေးဌာနကခန့်မှန်းထားပါတယ်။အဲ့ဒီဌာနကမိုးလေဝသပညာရှင်တို့ကတော့ဒီနေ့ရေကြီးမှုကဆယ်စုနှစ်အတွင်းအဆိုးဆုံးဖြစ်နိုင်တယ်လို့ AFP သတင်းဌာနကပြောပါတယ်။လာမယ့်ရက်တွေမှာလည်းဘင်္ဂလားဒေ့ရှ်တနိုင်ငံလုံးမှာမိုးကြီးမှာဖြစ်လို့အခြေအနေကပိုဆိုးလာနိုင်ပါတယ်။လာတူပဲအိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအာတန်ပြည်နယ်နဲ့နီပေါ်နိုင်ငံတွေမှာလည်းမုတ်တုံမိုးကြီးတဲ့ရေပေးတံခံစားနေရပါတယ်ခင်ဗျာ။ဗိုလ်တော်နဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဗိုလ်တော်ကနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်လှည့်နေပါတယ်။ဒေါက်ဆာစုကြည်ဦးဆောင်တဲ့အရတားဆိုရအနေနဲ့သူတို့လက်ရှိရပ်တည်နေရတဲ့အနေအထားကိုကဘာကပုံမှန်နားလည်စေဖို့ဆိုရင်တကားတွေဖွင့်ထားဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သည့် Thomas Andrews ကပြောကြားလိုက်တဲ့အကြောင်းတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ဇူလိုင်လ13ရက်နေ့ကလူ့ခွင့်ရေးကောင်စီမှမစ္စတာအန်ဒရူးစ်ရဲ့ပထမဆုံးကြိမ်အစီရင်ခံပြောကြားခဲ့တာနဲ့ဒီပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ပါဝင်အဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုကောက်နှုတ်တင်ပြမှာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာဇူလိုင်လ13ရက်နေ့14ရက်နှစ်ရက်ကြာပြုလုပ်ခဲ့ပါတယ်။မစ္စယာဟီလီရဲ့နေရာမှာအသစ်ခန့်အပ်ခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကသူ့ရဲ့ပထမဆုံးအကြိမ်လူ့ခွင့်ရေးကောင်စီမှာအစီရင်ခံပြောကြားရမှာနိုင်ငံတကာအနေနဲ့မြန်မာအစိုးရရပ်တည်နေရတဲ့အနေအထားကိုနားလည်ဖို့ဆိုရင်အကောင်းဆုံးနည်းလမ်းကတော့တကားတွေဖွင့်ထားဖို့ပဲဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ And the best way to communicate that the government of Myanmar wants the world to understand its positions.
မြန်မာဆိုရအနေနဲ့ကဘာကသူ့ရဲ့ရက်တည်နေရတဲ့အနေအထားသူ့ရဲ့အမြင်ရှုထောင့်တို့ကိုနားလည်စေချင်တယ်ဆိုရင်အကောင်းဆုံးကတော့ကိုယ့်ရဲ့တကားတွေကိုဖွင့်ထားဖို့ပဲဖြစ်ပါတယ်။ကိုယ့်ကိုဝေဖန်စိန်ခေါ်နေသူတွေကိုတော့တကားဖွင့်ထားပေးပါလို့ Thomas Andrews ကပြောသွားတာပါ။ဒါ့အပြင်လူ့ခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တာဝန်ပေးရခြင်းမခံရခင်လအတန်ကြာကာလကမြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာတည်ထောင်ဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်း Mr. Andrews ကပြောပါရတယ်။အဲ့ဒီမှာမြန်မာကိုနိုင်ငံတကာကနားလည်ဖို့ဆိုရင်စကလုံးတွေထက်လက်တွေ့အလုံးနဲ့တတ်သိပြတာကပိုပြီးထီရောက်မှုရှိကြောင်းအကြံပေးခဲ့တယ်လို့သူကဆိုပါရတယ်။မြန်မာရေးမှာသူအဓိကထိကပ်မဲ့နည်းလမ်းတစ်ခုနဲ့ပတ်သက်လို့လည်း Thomas Andrews ကအခုလိုပြောသွားပါတယ
် First I come to this position with humility and a commitment to what I believe
ပထမအဦးဆုံးကိုကိုကိုနှိမ်ချထားမှုနဲ့အတူကျွန်တော်ယုံကြည်မှုအပေါ်ခိုင်မာတဲ့တန်ဓေဌာန်နဲ့ဒီတာဝန်ကိုထမ်းဆောင်ရမှာဆက်ဆံရေးအတွက်အဓိကအရေးကြီးဆုံးအစိတ်ပိုင်းဖြစ်တဲ့နားထောင်ဖို့ဆိုတဲ့အချက်နဲ့ဆောင်ရွက်သွားမှာပါလို့Thomas Andrews ကပြောပါတယ်ဒုတိယအနေနဲ့မြန်မာနိုင်ငံမှာလူ့ခွင့်ရေးတိုးတက်ဖို့အတွက်အပြည့်အဝလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်ဓေဌာန်နဲ့ဒီတာဝန်ကိုထမ်းဆောင်မှာဖြစ်တယ်လို့ Thomas Andrews ကဆိုပါတယ်ဒီအတွက်တာဝန်ယူမှုနဲ့အတူလူ့ခွင့်ရေးချိုးဖောက်ခံရသူတွေချိမ့်ချောက်ခံရသူတွေကိုအကာအကွယ်ပေးရေးအမှန်တရားကိုထုတ်ဖော်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်အဖြစ်ခန့်အပ်ခံရတဲ့ပထမဆုံးနေ့မှာပဲမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့နဲ့ဆက်ဆက်ဆွေးနွေးနားထောင်မဲ့အခွင့်အလမ်းရရှိရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တယ်လို့လည်း Thomas Andrews ကပြောသွားပါတယ်။ဒါအပြင်သူအဓိကထားဆောင်ရွက်မဲ့အချက်တွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဆက်ပြီးဖြစ်မလားမဖြစ်ဘူးလားဆိုတာမေးခွန်းထုတ်စရာဖြစ်နေတဲ့အတွက်ဒီအပေါ်မှာသူ့အနေနဲ့စောင့်ကြည့်လေ့လာအစဉ်ခံတင်ပြမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့ရွေးကောက်ခံအရတားအစိုးရအုပ်ချုပ်မှုအောက်မှာတာဝန်ခံမှုတာဝန်ယူမှုရှိမရှိဆိုတာတွေကိုလည်းသူ့အနေနဲ့လေ့လာစောင့်ကြည့်သွားမှာဖြစ်ပြီးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာရိုဟင်ဂျာတွေအပါအဝင်မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရမရဆိုတဲ့အချက်ကိုလည်းစောင့်ကြည့်သွားဖို့ရှိကြောင်း Thomas Andrews ကပြောပါရယ် Thomas Andrews ရဲ့အစီရင်ခံပြောကြားချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြန်ပြီးတုံ့ပြန်ရမှာ
The general elections will be held on 8 November 2020 အထွေထွေရွေးကောက်ပွဲကို2020ပြည့်နိုဝင်ဘာလ10ရက်မှာကျင်းပမှာဖြစ်ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာကရွေးကောက်ပွဲဆိုင်ရာလေ့လာသူတွေပါဝင်လေ့လာနိုင်ဖို့လည်းဖိတ်ခေါ်ထားပါတယ်။ရွေးကောက်ပွဲကျင်းပရေးအတွက်လွတ်လပ်ပြီးတရားမျှတရေးအများယုံကြည်လက်ခံနိုင်ရေးပွင့်လင်းမြင်သာမှုရှိစေရေးနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့စန္ဒနဲ့မဲရလက်တစ်ထက်တည်းဖြစ်စေရေးစတဲ့အခြေခံမူဝါဒ၅ချက်ချမှတ်ထားပါတယ်လို့တမတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါ။ဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အန်ဒရူးစ်ကိုကြိုဆိုကြောင်းနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုဖို့နဲ့နိုင်ငံတွင်းသွားရောက်ခွင့်ပြုရေးမြန်မာအစိုးရကိုဖိအားပေးပြောကြားခဲ့ပါတယ်။ဇူလိုင်လ13ရက်ကနေ14ရက်နှစ်ရက်ကြာပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲမှာလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်း40နီးပါးကကိုယ်စားလှယ်တွေနဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့တွေကိုစား AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်ရှင်
။ COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေသင်္ဘောအတက်အဆင့်တာဝန်လွှဲပြောင်းမှုယာယီအစီအမံတွေနဲ့ဆောင်ရွက်နေပေမဲ့အခက်အခဲတွေကြုံနေရဆဲအခြေအနေကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။စာချုပ်တက်တန်းပြည်ပင်လယ်ကူးမြန်မာသင်္ဘောသားတွေနဲ့သင်္ဘောပြန်တက်မဲ့သူတွေအလဲအလှယ်လုပ်တဲ့နေရာမှာအရင်ကရန်ကုန်စစ်ကမ်းနဲ့ဒီစိတ်ကနေတဆင့်တခြားနိုင်ငံတွေစီတွားရောက်လို့ရှိပေမဲ့အခုလိုကပ်ရောဂါကာလမှာတော့ပုံမှန်လမ်းကြောင်းအတိုင်းသွားဖို့ကအခက်အခဲရှိနေပါတယ်။ဒီအတွက်လည်းတနင်္သာရီတိုင်းကော့တောင်းစိတ်ကန်းကနေမြမပင်လယ်ပြင်တွင်သင်္ဘောသားတွေအလဲအလှယ်လုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအစီအစဉ်ပေးနေပါတယ်။ကပ်ရောဂါကာလကန့်သက်ချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေဆဲဖြစ်တယ်လို့ကပ္တိန်ဦးဝင်းနိုင်ညွန်က VOA ကိုပြောပါတယ်
။အခု quarantine facility မရှိလို့ဆိုပြီးတော့ quarantine facility ရှိတဲ့အခါမှသာလျှင်သင်္ဘောကနေပြီးတော့ crew change လုပ်လို့ရပါမယ်ဆိုပြီးတော့အမိန့်စာထုတ်လိုက်တယ်။ Department of Marine Administration က DMA ပေါ့။ဟောအဲ့ဒါကအခုတော်လေးကိုကြည့်ရထားရတယ်ပေါ့နော်။
ဒီကြောင်းလိုင်းတွေတစ်ပတ်ကို2စီလောက်ပုံမှန်ပြည့်စွဲပေးတာမျိုးပြည်ဝင်ခွင့်ဗီဇအဆင့်ပြည့်စေဖို့တန်တမန်နီးနဲ့အစိုးရကချောင်းဝင်ဖြည့်ရှင်ပေးတာမျိုးနဲ့အစိုးရဘက်ကအကုန်ကြခံစရာမလိုပဲအဆင့်ပြည့်နိုင်မဲ့ဟိုတယ်ကွာရန်တင်းမျိုးစီစဉ်ပေးနိုင်မယ်ဆိုရင်ကိုဗစ်ကာလမှာအဆင့်ပြည့်နိုင်မယ်လို့သူကဆက်ပြောပါတယ်။ကော့တောင်းစိတ်ကန်းကနေတဆင့်တင်မောဆင်းလာမဲ့သူတွေအတွက်ကွာရန်တင်းစီစဉ်ပေးဖို့ရနေရာအခက်အခဲရှိတာနဲ့တိုက်ဆိုင်နိုင်တဲ့အခြေအနေမျိုးမရှိစေဖို့စထုတ်ထားတဲ့သဘောဖြစ်တယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ကော့တောင်းစိတ်ကန်းကနေတာဝန်ယူလဲလှယ်ပြီးအတက်အဆင်းပြုတ်ခဲ့တဲ့သင်္ဘောသားအရေအတွက်ဟာဇူလိုင်လဒုတိယပတ်ထီဆိုရင်300ချောအထိရှိထားတယ်လို့ရေချောင်းဦးစီးညွှန်ကြားရေးမှူးဦးချမ်းမြေကပြောပါတယ်
။အဲ့ဒီနေရာမှာဒီသင်္ဘောသားတွေနေရာရရှိရေးအတွက်ကျွန်တော်တို့ဒီ MSCSS အဖွဲ့ကလည်းတွားပြီးကြည့်နေရလေးရှိပါတယ်။အဲ့တော့အဲ့ဒီမှာတို့ချမ်းမြေရပါပါတယ်စိတ်ကန်းပါပါတယ်နောက်တစ်ခါရေချောင်းကပါပါတယ်နောက်ဟိုတယ်ပိုင်ရှင်တွေလည်းပါပါတယ်ပေါ့နော်။အဲ့တော့လောစေသင်္ဘောသားပေါင်း290လောက်ထိဆောင်ရွက်ပေးနိုင်မယ်လို့အနေထားမျိုးတော့ချမ်းမြေကြားထားရပါတယ်။
စာချုပ်တက်တန်းပြည်ပင်မဲ့လည်းပြန်မလာနိုင်သေးတဲ့သင်္ဘောသားအရေအတွက်ဟာ9000ကျော်အထိရှိနေတာပါပြီးခဲ့တဲ့ဇွန်လတုန်းကကယ်ဆယ်ရေးလေယာဉ်နဲ့စင်းလုံးငါးလေယာဉ်တို့အပြင်ကော့တောင်းစစ်ကန်းကနေတဆင့်သင်္ဘောပြန်တက်သူဦးရေ400ကျော်အထိရှိပါတယ်ပုံမှန်ဆိုရင်တော့နိုင်ငံခြားသင်္ဘောတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာသင်္ဘောသားအရေအတွက်ကတစ်လမှာအတက်အစင်း6000ဝန်းကျင်ရှိနေတာပါအပြည်ပြည်ဆိုင်ရာရေချောင်းသွားလာရေးအဖွဲ့ IMO ကတော့ဇူလိုင်လဆန်းအထိစီးရင်တွေအရာတာဝန်ချင်းကုံဆုံးလို့အလုပ်တာဝန်လွှဲပြောင်းရမယ်သင်္ဘောသားပေါင်းကဘာတဝန်းမှာခန့်မှန်းခြေ2,000လောက်ရှိမယ်လို့ပြောပါတယ်ကဘာတဝန်းကကုံသင်္ဘောပေါင်း6,000လောက်မှာသင်္ဘောသားပေါင်းတသန်းလောက်နဲ့လေပတ်နေတဲ့ကုံသွယ်ရေချောင်းလုပ်ငန်းတွေမှာကပ်ရောဂါကြောင့်အခက်အခဲတွေကြုံနေရတဲ့အတွက်ကဘာကုံစီစီစဉ်မှုကိုပါအကြီးအကျယ်ရိုက်ခတ်နေတယ်လို့လည်း IMO ကပြောဆိုထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ကဘေးတန်နဲ့ရာသီဥတုတန်ခန္ဒီယာရဲ့အိန္ဒိချင်းအိန္ဒိယနဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့နိုင်မဲ့အလားအလာပေါ်စီးပွားရေးကြွမ်းကျင်သူတွေရဲ့ခံမှန်းချက်ကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အိန္ဒိယနိုင်ငံကစိုက်ခင်းတွေမှာဒီလဇန်ပိုင်းကကနားရချိုင်းကောင်တွေကြလို့အကြီးအကျယ်ထိခိုက်ခဲ့ရတယ်လို့တရုတ်နိုင်ငံမှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နိုင်တယ်လို့ခန့်မှန်းနေရရေးကြောင့်မြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေပို့ပြီးတင်ပို့နိုင်တော့မလားမျှော်လင့်ချက်တွေထွက်ပေါ်နေပါတယ်။အိန္ဒိယကမြမမပဲကိုဒီနှစ်တန်ချိန်၄သိန်းအထိတိုးဝယ်ထားတာပါပဲစင်းကုန်ဝယ်ဖို့ရှိပေမဲ့ဝယ်ယူမဲ့ပမာဏကိုတော့တရားဝင်မကြေညာသေးပါဘူးကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာစိုက်ပျိုးရေးထွက်ကုန်လိုအပ်ချက်တွေရှိနိုင်တာကြောင့်မြန်မာနိုင်ငံကဝယ်ယူနိုင်တယ်လို့လဲကုန်တယ်တွေကမျှော်လင့်နေကြတာပါအိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ယုံစီးပွားရေးတမူဦးနေအေးလွင်ကတော့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်အရမြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာရှိရလို့ပြောပါတယ်
အဲ့တော့အမှန်ရမယ်အနေထားမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ဈေးကတော့လက်ရှိမှာတော့သူကခုနလိုကျွန်တော်တို့လက်ဆက်ပြီးသွားမြင်နေတာရှိပါတယ် သို့တော်လည်းခုနကအိန္ဒိယဆိုတာကဒီခြေလပိုင်းကုန်ဒီမှာသူတို့တဲဘလောက်ဒီတွင်းနိုင်မလဲပေါ့နော်အဲ့ပေါ်မှာခြေလေးကြည့်ပြီးမှသူ့မှာလည်းဒီနိုင်ငံကထွက်နိုင်တဲ့အဆက်နှုန်းဘလောက်ရှိနိုင်တယ်ဒီပေါ်မှာအခြေခံပြီးမှသူကအကြေးရများလိုအပ်တယ်လေဆိုလို့ရှိရင်တော့ဆက်ပြီးတော့ကျွန်တော်တို့ဒီကိုခုနကူတာလည်းမပြေသေးဘူးဒီနိုင်ငံကလည်းအထက်ကလည်းနည်းမယ်ဟိဆိုလို့ရှိရင်တော့အဲ့လိုအခြေအနေရှိတဲ့ဆိုရင်တော့သူတို့ကဒီရက်တွေကိုအစမ်းဆက်ပြီးလုပ်မယ်နေတာရှိပါတယ
်မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေတင်ပို့နေတဲ့တရုတ်နိုင်ငံမှာလည်းရာသီဥတုဆိုးရွားမှုတွေကြောင့်လိုအပ်ချက်တွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းနေပါတယ်အိန္ဒိယချင်းနိုင်ငံတွေမှာလိုအပ်ချက်တွေရှိလာခဲ့ရင်အခွင့်အလမ်းတွေလက်မလွတ်အောင်ပြင်ဆင်ထားသင့်တယ်လို့လည်းမြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ
်ဟိုဆက်ဆက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကတော့ဒါလေးတွေကပြင်ဆင်ထားဖို့လိုသလိုဆို expect ပုံပေါ်မျှော်လင့်ထားဖို့ဟာဒီတွေရတယ်လိုပါတယ်တစ်ဖက်နိုင်ငံကလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ complementary ပေါ့နော်တယောက်နဲ့တယောက်ကတော့တူရှိတာဖြစ်တယ်လို့ထင်ပါတယ်လုံးလုံးစေတော့သူတို့အနေနဲ့တိုးဝယ်မှာလို့ချော့ဝယ်မှာလို့တော့မရှိသေးပါဘူးတချို့အိန္ဒိယကုန်တဲ့အသေးအနေနဲ့တော့ propose လုပ်မယ်လို့တော့ရထားတာရှိပါတယ်ဒါကိုရှေ့ဆက်ပြီးတော့ကြည့်ဖို့ပြီးဆွေးနွေးဖို့တော့ရှိပါတယ
်အိန္ဒိယချင်းနိုင်ငံတွေမှာလိုအပ်ချက်တွေအရာမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့သတိထားစရာတွေရှိနေရကိုလည်းကျွမ်းကျင်သူတချို့ကထောက်ပြနေကြတာပါအထူးသဖြင့်မြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့ရောင်းချရမှာလက်တွေ့အကျိုးရှိအောင်ပြင်ဆင်ထားဖို့လိုရလို့လဲစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
တို့မှလည်းတောင်းတလဲပါတယ်အကာအကွယ်ပေးရတဲ့အားတွေရှိတယ်တို့ဝယ်တယ်ဆိုတာမတတ်တာအဆုံးမဝယ်တာများပါတယ်။ဆက်ပြီးတော့ဝယ်တဲ့အခါမှာလည်းဟိုဈေးသက်သာစွာနဲ့ဝယ်ဖို့လည်းသူတို့ကြိုးစားပါလေ။ဟိုအိန္ဒိယဖဲဝယ်တဲ့ဒီလိုဝယ်ရတာပဲ။နောက်တရုတ်ကဆောင်းဝယ်လို့ဆိုတော့ဒီလိုမျိုးဝယ်တာပဲ။နော်။ကိုယ်ကရောင်းတဲ့ဈေးကကိုယ်ရောင်းတဲ့ဈေးနောက်တိုင်းရကြပါလေ။ဘာလို့ဖြစ်တာလဲ။တော့ပြောလို့ပဲ။လူရတဲ့ပုံစံနေနဲ့ဖြစ်သွားတတ်တယ်။ကျွန်တော်အမျက်အဆုံးများများမရပဲလေ။အမျက်အဆုံးနည်းတာပေါ့။နော်။လောက်ရတာနဲ့မတန်ဘူးပေါ့။အဲ့လိုဖြစ်တဲ့အတွက်တောင်းလေသမားတွေကဖြစ်တယ်။ဟိုဆင်းရဲနဲ့ဆင်းရဲနဲ့မချမ်းသာတော့ဘူးနော်။
မြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာ2019ခုနှစ်ကနေ2020မေလအထိမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်920ကျော်ရှိပြီးတရုတ်နိုင်ငံနဲ့ကတော့တန်1300ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
။ VOA အမေရိကန်တန်ကဗိုလ်ထုနှစ်မနက်ပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဆောင်းပါးတွေကိုမွင်းအောင်မပြတ်တင်ပြပေးသွားပါမယ်။ကျွန်တော်ကတော့မြန်မာစံမှာမလေးရှားချင်းချင်း policy on rohingya refugees မလေးရှားအစိုးရဟာ rohingya ဒုက္ခသည်တွေပေါ်ထားတဲ့ policy ကိုပြောင်းလဲလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် negative pakistan ရေးထားတဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်မလေးရှားနိုင်ငံမှာအထူးသဖြင့်ယခုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့ rohingya ရေးကိုဝေဖန်ထောက်ပြမှုတွေရှိလာပါတယ်အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ Islamic ပူးပေါင်းဆောင်ရွက်အဖွဲ့စည်း OIC စတဲ့အဖွဲ့စည်းတွေကနေတဆင့်ကွဲပြားတဲ့လမ်းကြောင်းတွေကိုအသုံးပြုပြီးအစိုးရခေါင်းဆောင်တွေကဝေဖန်ပြောဆိုလာကြတာလို့ဆောင်းမကိုအစကြီးရေးထားပါတယ်ဒါပေမဲ့ယခုလတဲ့အတွင်းအထူးသဖြင့် COVID-19 ကာယရောဂါဖြစ်ပေါ်လာတဲ့နောက်ပိုင်းမှာအခြေအနေတွေသိသိသာသာပြောင်းလဲလာရလို့ဆိုပါတယ်။ကုလပါလံလောကသက်စကန်ကသူတို့ရဲ့မူဝါဒနဲ့လှုပ်ဆောင်ချက်တွေကိုသူတို့ရဲ့ပြည်သူတွေအတွက်ရည်တည်ပြီးပြောင်းလဲလာနေတယ်လို့ဆိုပါတယ်။သူတို့ရဲ့လှုပ်ဆောင်ချက်တွေကကုလပါလံလောကသက်စကန်မှာရိုဟင်ဂျာလူ့အဖွဲ့အစည်းကိုအကြမ်းဖက်တဲ့အနေနဲ့ဝေဖန်ထောက်ပြနေသူတွေကိုဆန့်ကျင်တဲ့နိုင်ငံတစ်ခုဖြစ်ပြောင်းလဲလာစေတယ်လို့လည်းဆောင်းမမှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကရိုဟင်ဂျာလူမျိုးတွေရဲ့ကိစ္စရပ်တွေမှာစာနာထောက်ထားမှုတွေရှိနေတဲ့အဓိကအကြောင်းကအစ္စလာမ်ရဲ့ဘာသာရေးယုံကြည်ချက်တွေပေါ်ထပ်တူညီမျှစွာမျှဝေနှားလည်မှုတွေကြောင့်လည်းပါဝါတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေရဲ့မရေရလှတဲ့ကံကြမ္မာပေါ်မလေးရှားကသဘောထားအမြင်တွေပြောင်းလဲဖို့ဆုံးဖြတ်လာတာကစိတ်ဝင်စားဖို့ရအကြောင်းတစ်ခုဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ COVID-19 ကာယရောဂါဒုက္ခသည်တွေအကြာပြန့်နှံ့မှုကိုကြောက်တာကမလေးရှားရဲ့သတိစာထုတ်ပြန်ထားတဲ့အကြောင်းပြတစ်ခုဖြစ်ပါတယ်။1952ခုနှစ်တုန်းကကုလသမဂ္ဂကပြုလုပ်တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့မလေးရှားနိုင်ငံဟာရိုဟင်ဂျာတွေအတွက်မြန်မာပြည်ကဖိနှိပ်ဆွဲတဲ့မှုတွေအောက်ကနေလုံမြောက်ဖို့ထပ်ပြေးစရာအဓိကနေရာတစ်ခုနှစ်တန်ကြာရှိနေတယ်လို့လည်းထမရှင်ကဆိုပါတယ်။ထိုင်းနိုင်ငံမှာပြုလုပ်တဲ့34ချိန်များအာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာလူ့အဖွဲ့အစည်းတွေပေါ်ကြမ်းဖက်မှုလုပ်ရတဲ့ကိုပြင်းပြင်းထန်ထန်ဝေဖန်ရှင်းပြခဲ့တာ။ဇွန်လ22ရက်နေ့မှာပြုလုပ်တဲ့အရှေ့တောင်အာရှနိုင်ငံများဆိုင်ရာစည်းဝေးမှာမလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူရင်ပင်အဒူလာကရိုဟင်ဂျာလူမျိုးတွေပေါ်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့လိုတယ်လို့ပြောဆိုခဲ့တာတွေကိုလည်းကုကဖော်ပြထားပါတယ်။အနာတိုလူသတင်းဌာနနဲ့ဇူလိုင်လ2019မှာပြုလုပ်တဲ့အင်တာဗျူးတစ်ခုမှာရိုဟင်ဂျာလူမျိုးတွေကိုနိုင်ငံသားအနေနဲ့ဆက်ဆံသင့်ပြီးသူတို့ကိုတိကျအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုထူထောင်ပေးသင့်တဲ့အပြင်ဒီလူမျိုးတို့သက်ပြတ်မှုတွေမှာမြန်မာနိုင်ငံသားတွေရဲ့ရိုဟင်ဂျာလူမျိုးတွေပေါ်မမျှတရဆက်ဆံမှုကိုမလေးရှားအနေနဲ့ကန့်ကွက်ပါတယ်လို့မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟမ်မက်ပြောတာကိုလည်းဆောင်းမမှာကုကဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.bangkokpost.com မှာဖတ်ရှုနိုင်ပါတယ်
VOA American အတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနှာစင်ရပါမယ်။ဒီကနေ့သတင်းပတ်တွင်ရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာရဲသားတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တဲ့အပေါ်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကနေဒီနယ်မြောက်ပိုင်းမှာတော့နနက်ကန်ပြည်ပခအရှိန်မြင့်တဲ့နေဆက်ဖြစ်ပြီးအရသားတွေဖမ်းဆီးခံရတာထိခိုက်ဒဏ်ရာရသေဆုံးတာတွေအပြင်အာရမပြုချင်ခံရလို့ဆိုပြီးဒေသခံမျိုးသမီးတူကရဲစခန်းမှာကိုယ်တိုင်သွားပြီးအမှုဖွင့်ခဲ့တာတော့မှရှိထားပါတယ်။နနက်ကန်ပြည်ပခတွေအတွင်းအရသားတွေဘေးဒဏ်သင့်ရတာတွေအပေါ်အမှန်တရားနဲ့တရားမျှတမှုရောက်အောင်လှုံ့ဆော်နိုင်ခြင်းရှိပါသေးရဲ့လား။နနက်ကန်ပြည်ပခတွေကြော်သွားပြီးအေဂျင့်တွေအချိန်မီပြန်တီးစောင့်နိုင်တဲ့အလားအလာရောရှိပါသေးရဲ့လား။2020ရွေးကောက်ပွဲအလွန်မှာရင်းနှီးလုပ်ငန်းစဉ်ဘိုးဘီတိုးတက်လာနိုင်တဲ့အလားအလာကရောဘယ်လိုရှိပါသလဲ။စာတာတွေနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်အိုင်ဝါပြည်နယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပါဝင်ဆွေးနွေးထားပါတယ်။
ဟုတ်ကဲ့ဒေါက်တာဆိုင်ခွေမောင်နဲ့ကိုသိန်းထွန်းစံယူရီဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါကျွန်တော်တို့ဘက်ကလည်းဒီလိုဆွေးနွေးခွင့်ရတဲ့အတွက်အကျေးဇူးတင်ရှိပါတယ်
ဟုတ်ကဲ့ပါဆိုတော့ဒေါက်တာဆိုင်ခွေမောင်ကဒီကယ်လီဖိုးနီးယားခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဆိုတဲ့အခါကျတော့ဆရာတို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအနေနဲ့မြန်မာနိုင်ငံရှမ်းပြည်နယ်အခြေအနေပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေတာရှိပါသလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကယ်လီဖိုးနီးယားရှမ်းအဖွဲ့အနေနဲ့ကကျွန်တော်ရှမ်းပြည်နယ်မှာအခုတိုက်ပွဲတွေဖြစ်ပြီးတော့မှဒုက္ခတွေအများကြီးရှိနေတယ်ဆိုတော့ကျွန်တော်ရှမ်းအဖွဲ့အနေနဲ့ကျွန်တော်ရှမ်းပြည်နယ်မှာရှိတဲ့စစ်ပြည်ဒုက္ခတွေကိုကျွန်တော်တို့ကူညီပါတယ်တတ်နိုင်တဲ့လောက်ကူညီတယ်နောက်ပြီးတော့ကျွန်တော်ရှမ်းပြည်မှာဖြစ်ပျက်နေတဲ့အခုတိုက်ပွဲတွေဒုက္ခရောက်နေတဲ့ဒီပြည်သူတွေကိစ္စကျွန်တော်တို့ဒီမှာရှမ်းပြည်မှာရှိတဲ့ရှမ်းကောင်းဆောင်တွေနဲ့လည်းဆက်သွယ်တယ်သူတို့နဲ့လည်းဆွေးနွေးပါတယ်ပြီးတော့မှကျွန်တော်တို့ရှမ်းပြည်အတွက်ငင်းချမ်းကြီးဖြစ်စဉ်ငင်းချမ်းကြီးဆွေးနွေးပွဲပွဲမှာလည်းကျွန်တော်တို့အနေနဲ့သူတို့နဲ့ဆွေးနွေးတိုင်ပြီးနဲ့ပြီးတော့ကျွန်တော်တို့လည်းအကြံပြုပါတယ
်ဟုတ်ကဲ့ခင်ဗျကိုသိန်းထွန်းစံကကြတော့ဒီနောက်ကရိုလိုင်းနာခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့စီရဲ့ဒုတိယဥက္ကဋ္ဌဆိုတော့ကိုသိန်းထွန်းစံတို့အဖွဲ့ဒီနဲ့ရောရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်ဒေါက်တာလည်းနားမနေပါနဲ့ဒါပေမဲ့ဒီ American Community American Community ဆက်ပြောတာကျွန်တော်တို့အတိုင်းအတာပဲကြီးထားတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ base ကတော့ Iowa ပြည်နယ်မှာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီ 501c3 ပေါ့ American နိုင်ငံရဲ့တရားဝင်လူမှုအဖွဲ့အစည်းမှတ်ပုံကြီးအဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ကအခုလက်ရှိကတော့ဒီခိုင်ပြည်မှာဒီကြာကြိုးပြည်ဖြစ်ပေါ်နေတဲ့အသက်ခံနေရတဲ့တော့ IDP တွေတာမျိုးတွေရွာတွေပြည်ပြည်လူတွေတိတ်နေချင်းထွက်ပြေးနေရတယ်အဲ့ဒီဟာရဲ့အားလုံးကိုကျွန်တော်တို့အကူအညီပေးရရှိပါတယ်အဲ့ဒါကြောအခြေအနေကပြီးတော့ဒီအပြည့်အစုံနဲ့ကျွန်တော်တို့ကဒီခံပြည်နယ်မှာဖြစ်ပျက်နေတဲ့ဟာတောက်လျှောက်ပေါ့လူခွင့်ရေးချိုးဖောက်မှုတွေအစိုးရရဲ့ဒီဟိုကတရားလုပ်မှုတွေအဲ့ဒီဟာတွေကိုတောက်လျှောက်စောင့်ကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတွေကအဖွဲ့အစည်းတွေကိုသူတို့တင်ပို့တဲ့နိုင်ငံခံမီဒီယာတွေကိုတင်ပို့တဲ့ပြီးတော့အရေးယူဆောင်ရွက်ပေးဖို့လည်းအမြဲတမ်း UNHRC ပြီးတော့ Amnesty International Human Rights Watch ပြီးတော့ US Congress တို့ဝန်ယူနေအမြဲတမ်းပြတ်တရုတ်ချိတ်ပြီးတော့ Advocacy အလုပ်တွေကိုလုပ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဘရော့ဆိုင်းတွေးမအောင်ရှမ်းပြည်ကရှင်ကြည့်မယ်ဆိုရင်တော့ရခိုင်ပြည်လောက်အခြေအနေတော့မဆိုးဘူး။ဒါပေမဲ့လုံးလုံးငြိမ်နေသေးတာလည်းမဟုတ်ဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကိုပဲဒီကြောင်မဲဘက်မှာလာတက်ကပြတ်တက်လို့တည်သွားရပြီးတော့အဲ့ဒီအပေါ်မှာကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့တယ်ဆိုတော့ဘရော့ဆိုင်းတွေးမအောင်တို့အနေနဲ့ရှမ်းပြည်ဘက်ကလက်ရှိအခြေအနေဒီပေါ်မှာဘလောက်အထိစိုးရိမ်မှုရှိပါသလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ရှမ်းပြည်ကတော့တကယ်ဆိုရင်ကျွန်တော်တို့ခံခဲ့ရတာခံနေရတာကျွန်တော်တို့စစ်ဖြစ်နေတာပြဿနာတွေဖြစ်နေတာနှစ်ပေါင်း60နဲ့နှစ်တည်တည်ရှိတော့ပြီ ကျွန်တော်ရှမ်းတမတော်ပေါ့လေရှမ်းတော်လန်ရေးဖွဲ့ကလက်နက်ခိုင်တော်လန်တာတထောင်960ကျော်ဆိုတော့စဉ်းစားကြည့်လို့ရှိရင်တော်တော်ကိုဆူဆူဝါးဝါးဖြစ်ခဲ့တယ်ဆိုတော့သူတစ်ဖြင့်ကကျွန်တော်တို့တထောင်960ချောက်တထောင်960ခုနှစ်လောက်မှာဆိုရင်တို့ကကျွန်တော်တို့ပမာတမတော်ကနေပြီးတော့ဖြတ်လေးဖြတ်စနစ်နဲ့ကျွန်တော်ရှမ်းပြီးကိုကြီးကျယ်ဆစ်စီရေးလောက်တာကျွန်တော်ရှမ်းတွေကထောင်ပေါင်းများစွာကျွန် soon litang jo natang tiku mishu pik pikare. Biro chano yodare a gong tang ganan tijare, biro ma tang ganan tingana twipiare, a gusu in chanoru shandiga a ku yu diaru edi teo biru a yao dara gale tinganan shide. So now chinolan pi ma pinide the piatana, puna piore lenekan piatana, taipwe piatana. General Shan Pizulu to the Matea, Pansi, Nisekara, Takara, Matinchen Kara, they got Nippon Chausejo. A good idea, let Pinny, don't be. Saraku Kuna Pure, Time General Lunkere, near Tonya Cabet, General Pidulu to the Kamakanai Lulu, General Chow Mamu, Nema, Ludega, Natanjo, Tongdang, or Tea, General Yuatari, Ka Twepi, Santa Piaja, eh, Sarago, General Twiniare.
Okay, now. ကိုဒိန်းနှုတ်ဆန်လို့ရခိုင်ပြည်ဘက်ကတော့လက်ရှိအခြေအနေမှာကတော့ရိုင်းပြည်လုံးမှာအဆိုးဆုံးနေထားမှာရှိနေတာပေါ့လေဒီတိုင်းလူလူပဲဒီအရသာတွေဖန်စီခံရတာတွေရှိတယ်ဒါအုပ်ချုပ်ရေးမှုတွေကိုဘက်ကလည်းဖန်ဒီဘက်ကလည်းဖန်ဆိုတော့အုပ်ချုပ်ရေးမှုတွေလုပ်ထွက်တာတွေလည်းရှိတယ်ဒီကြားထဲမှာတေချာချေချာထိခိုက်တန်ရာရတာတွေလည်းရှိတယ်ဒီကြားထဲမှာပြိုင်မှာကိုပဲဟလာအာမဘူဂျက်ခံရမျိုးသမ
ော့ဒီတော်လန်ကြီးကဇက်တိုက်ဖြစ်ခဲ့တာပေါ့နော်တိုးတော့ဒီရခိုင်ပြည်နယ်ထဲမှာတကယ်တမ်းတိတိယောက်ယောက်ဩတိုက်ပွဲတွေဖြစ်ပြီးတော့သူ့လိုအခြေအနေကြီးတိုက်တာကတော့ဒီ2008ခုဒီဇင်ဘာလောက်ကနေစတာပေါ့နော်ဆိုတော့အဲ့ဒီကနေစပြီးတော့အခုဩတောက်ချောက်ဟာကျွန်တော်တို့အကြီးကတော့အစိုးရစစ်တပ်ဘက်ကနေပေါ့နော်ဒီလူအလေးကိုပြစ်နေတိုက်နေဝင်ပြီးတော့ဖမ်းလိုက်ဟာအများကြီးလောက်တာတွေ့ရတယ်တက်တိုက်သူတို့ဒီအလုပ်လုပ်တာတွေ့ရတယ်အခုလက်ရှိလူ300နေပါကျွန်တော်တို့တိုက်ခိုင်းရပြီပြီးတော့900ကျော်ဒဏ်ရာရထားတာရှိတယ်မျိုးစုံဒဏ်ရာရထားတယ်ပြီးတော့မှတစ်ခါလူမသိကြီးပါတော့ယူရီမျိုးတွေဖြစ်ပြီးတော့အကုန်လုံးအနေကြအိုးအိုးအိမ်မရှိအဲ့လိုပေါ့အကုန်လုံးဒုက္ခရောက်သွားတာရှိတယ်အဲ့ဒီတခါတွေကိုလည်းဒီအစိုးရနေပြီးတော့အကြီးကျယ်ကျက်မဲ့ပြီးဘာမှလုပ်ပေးနေရတယ်မရှိဘူးအဲ့ဒီအပြင်လုပ်ပေးဖို့အတွက်အဖွဲ့ကြီးနိုင်ငံတကာအဖွဲ့ကြီးတွေလည်းဖိထားတယ်အပြင် internet ကိုပါဖိထားတယ်ဆိုပြီးတော့အပေါင်းချပြီးတော့မျိုးစုံလုပ်နေတာတွေ့ရတယ်နောက်လက်ရှိနောက်ဆုံးအဒီလူမျိုးပေါ့နော်ဝိုင်းပြီးတော့ gang rape ပေါ့နော်ဝိုင်းပြီးမတင်းကျင်းတဲ့ခေတ္တမျိုးတွေပါပေါ်လာတယ်ဆိုတော့ဒီအမှုကကျွန်တော်တို့သိရတဲ့လောက်ပေါ်လာရတဲ့တစ်ခုပေါ့နော်တော်တော်များများကကျွန်တော်တို့ရခိုင်အမျိုးသမီးတွေကအဲ့လိုဖြစ်သွားလို့ရှိရင်လည်းဘာမှမမတတ်နိုင်ဘူးနဲ့တို့တွေဖုံးနှံဖိထားပြီးတော့หนีလိုက်ကြတာမျိုးအများကြီးရှိတယ်လို့ကျွန်တော်တို့ကြားပါတယ်ဆိ
ုတော့တနက်ကင်ပြိပခါကရှိနေတဲ့အခါကျတော့ဂျားလေးကမြေစာပင်ကတော့လူရုပဲပေါ်နေတနက်ကင်ပြိပခါဖြစ်ပြီးဆိုတော့လူရုကမြေစာပင်ဖြစ်ရတာပဲဟလာတေချာခြေချာအိုးအိမ်နေပျက်စီးချာထွက်ပြေးချာရတော်တော်ဆိုင်တွေးပေါ့ဒီရက်သားတွေဒေသခံတွေထိခိုက်ရတယ်တည်ဆုံရတယ်ဟုတ်လားတခါပိုင်ဆိုင်ပစ္စည်းတွေဆုံးရှုံးရတယ်စသဖြင့်ဒီဒုက္ခရောက်နေတဲ့အခြေအနေတွေအပေါ်မှာဒီအမှန်တရားရဖို့တရားမျှတမှုရဖို့ကူရမဲ့ကြရမဲ့ဖြစ်နေကြတာပေါ့တော့အဲ့ဒါကိုဘယ်လိုဝိုင်းပြီးတော့ကူကြကယ်ကြနိုင်တဲ့အခြေအနေမျိုးရှိပါမလဲတော်ဆိုင်တွေးပေါ့
ဟုတ်ကဲ့ကျွန်တော်တို့ခုနပြောသလိုပဲဒီလက်နက်ကင်ပြီးတော့မှပဋိပက္ခဖြစ်နေတာကျွန်တော်ဒီပေါင်60ကျော်ဘယ်လို့မှလည်းအဖြေမရနိုင်ဘူးကျွန်တော်တို့အနေနဲ့ပိုးပြီးမှဒုက္ခရောက်လာတယ်ဆိုတော့နောက်ဆုံးကျတော့အခုအချိန်နေရဆိုတော့လွန်ခဲ့တဲ့2015ခုနှစ်ပေါ့လေကျွန်တော်တို့ရှမ်းတမတော်ဒေါ်လန်ရေးတမတော်ကနေပြီးတော့အစိုးရနဲ့တမတော်နဲ့ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ် ဆိုတော့သူတို့အနေနဲ့ကတခါတဲ့ဆွေးနွေးပြီးတော့မှအဖြေရှာဖို့စူးစမ်းနေတယ်နောက်ဆုံးကျွန်တော်တို့RCSS စံတမတော်ကနေပြီးတော့မှတော်လိုင်းရေးတမတော်ကနေပြီးတော့ MCA လက်မှတ်ထိုးတယ်လက်မှတ်ထိုးပြီးတော့မှကျွန်တော် NCA တဘောသူကြီးချက်အခန်းတုံးမှာကိုတေးချကိုရေးထားတယ်အရက်သားတွေကိုပြည်သူတွေကိုဘယ်လိုကာကွယ်ပေးရမလဲနော်ပြည်သူတွေကိုမနစ်ဆိုင်ရဘူးမငင်းဆိုင်ရဘူးမတက်ဖြတ်ရဘူးဟာသူကတခါတဲ့ပြည်သူလူထုတွေရဲ့လုံခြုံရေးအတွက်ကြီးပွားတိုးတက်ရေးအတွက်အားတေးချကိုပါရတဲ့ဆိုအဲ့ဒီ
NCA တိုင်းမလိုက်ဘူးဗျ။ပုံမှန်တက်မတော်အခုဆိုလို့ရှိရင် NCA ထိုးပြီးတော့နောက်ပိုင်း2005ခုနှစ်နောက်ပိုင်းဆိုရင်ကျွန်တော် RCSS ရှမ်းတက်မတော်နဲ့ဝင်တိုက်နေတာအခါပေါင်း900ကျော်မကတော့ဘူးဗျ။ဟုတ်ကဲ့ကိုဒေထုဆန်ရခိုင်ပြည်ဘက်ကတော့ဟလာဓမ္မငင်းချိုင်းအပြစ်ခတ်ချက်ဆက်ရလဲမရှိဘူးတစ်ဖက်တည်းအပြစ်ခတ်ချက်ထားရပြီးတော့ရှိသေးတယ်ဒါပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ကတော့ခက်တယ်အခုကတော့အချိန်နေပေါ်မူတည်ပြီးတော့ပေါ့နော်အမျိုးမျိုးတုံးတက်ကြတာပေါ့တချို့ကတော့လက်နဲ့ကင်တယ်ဆိုတော့နှစ်ဖွဲ့တိုက်ကြတာပေါ့နော်နှစ်ဖွဲ့တိုက်တော့လူတွေမေးစားငယ်ဖြစ်ရတယ်အကြာကြားတဲ့ပြည်သူတွေထိခိုက်နေတာရတယ်ပေါ့နော်တိုးတော့တကယ်ကသနာအရင်အမြင့်ကအဲ့လိုမဟုတ်ဘူးခင်ဗျာကသနာအရင်အမြင့်ကဒီမှာစစ်တပ်ကနေပြီးတော့ဝ ီဟာသူတို့အနေနဲ့တနည်းနည်းနဲ့ရက်တံကိုလိုရတယ်လို့ထင်ပါတယ်။အဲတော့သူတို့ရဲ့အစိုးရတစ်ခုစစ်တပ်တစ်ခုရဲ့အနေနဲ့ကတော့နံပါတ်1သူတို့ရဲ့ရည်ရွယ်ချက်ပေါ့နော်။ကတော့ပြည်သူကကွယ်ပြီးဖို့အသက်အိုးအိမ်စီးစိမ်ပြည်သူရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဖို့နံပါတ်1ဖြစ်ဖို့လိုရတယ်။သူတို့ကတော့ဟာငါတို့ရဲ့အဲ့လိုမလုပ်တော့မတိုက်လို့ရှိရင်အာကိုအေးအေးလုပ်နေဆိုတော့အေးအေးကမရှိတဲ့နာလို့လိလာရတယ်ပေါ့နော်။နည်းနည်းအဲ့ကမှမြို့ရည်ရွာလေးကိုတွားပစ်နေတာတော့လည်းမရှိဘူးခင်ဗျာ။သူတို့ဒီကိန်းကြီးမျိုးတွေကိုတွားပြီးတက်တက်ကြီးဒုက္ခပေးနေတာတော့မတွေ့ရပါဘူးခင်ဗျာ။အဲသူတို့ရဲ့အစိုးရရဲ့အုပ်ချုပ်ရေးရန်ရဲနဲ့ဆိုင်တဲ့အလူတချို့ကိုဖမ်းကြည့်တာမျိုးလုပ်တာတော့တွေ့ရပါတယ်ခင်ဗျာ။ဒါတော့မှသူတို့တက်ဖြတ်တာမျိုးမတွေ့ရပါဘူး။အဲတော့အစိုးရဘက်ကတော့ရှင်းတယ်ခင်ဗျာ။သူတို့ဂျွာရည်မျိုးတွေဝင်ပြီးမတင်ကားဘူးဆိုတဲ့ဟာတွေအကုန်လုံးဆွဲတိပေါ့နော်။တရွာလုံးတော့နေလှမ်းအဲ့လိုတော့သူထက်တာပြီးတော့အဲ့ဒီတက်တွေပါလိဆွဲတဲ့ခါကျတော့လည်းမျိုးရည်ဂျွာရည်ရှိမှသွားဆွဲရတယ်ပေါ့နော်။ဖုန်းကြီးကြောင်းတွေမှာဝင်ဆွဲဖရားတွေမှာနေရယူတယ်အဲ့လိုဟာတွေသူတို့ပဲလုပ်တာတွေ့ရ
တယ်ဒါပေမဲ့ကိုတင်းတို့ဆန်ရက်သားတွေကိုအေးအေးဘက်ကရက်သားတွေကိုဖမ်းတာတော့လည်းရှိတယ်နော
်ဟာဟုတ်ကဲ့အရက်သားဖမ်းတာကျွန်တော်တို့ကြည့်ရတော့ကတော့ဒီဟာပေါ့နော်ဒီကျွန်တော်ခုနပြောတဲ့လိုပဲဒီအုပ်ချုပ်ရေးရန်နေရာနဲ့ဆိုင်နေတဲ့အဲလူတွေမျိုးကိုပဲတွေ့ရပါတယ်ဆိုတော့အစိုးရဘက်ကလည်းတနည်းနည်းဆိုင်တဲ့လူပေါ့နော်အဲလူမျိုးအာ
ကျွန်တော်က
လူဖမ်းတာမျိုးပေါ့
ဟုတ်ကဲ့မျိုးတွေ့ရှိပါဟုတ်ကဲ့ကျွန်တော်ကဒီနေရာမှာအဓိကကဟလာမော်ဒီနာကတော့ကြောက်တာကအစိုးရနှစ်ယောက်ရှိနေတယ်ဆိုတာမျိုးပြောကြတယ်။လက်ရှိအစိုးရအဲ့လား Jolly Party ဦးဆောင်တဲ့အစိုးရနဲ့တပ်မတော်အစိုးရနဲ့ပေါ့လေ။တပ်မတော်ကဒီလုံပိုင်ခွင့်အာဏာအများကြီးရယူထားတဲ့အခါကျတော့အစိုးရကလည်းတပ်ကိုအမိန်ပေးလို့မရဘူး။တပ်ကသူ့သဘောနဲ့သူတီးခြားအဲ့လားအာဏာနဲ့သူကကျင့်သုံးနေတဲ့သဘောမျိုးရှိတာ哦။ဆိုတော့ဖြစ်နေတာကတိုက်ပွဲတွေဖြစ်နေတာကတပ်နဲ့ဖြစ်နေတဲ့အခါကျတော့အဲ့တော့ဒီတပ်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတားနိုင်ပါဦးမလား။တပ်ကိုတားနိုင်ပါဦးမလား။အဲ့လောက်လားလားရှိပါဦးမလားဒေါက်တာဆိုင်ပြေမောင်။
အာတော်တော်ပြောလို့ခက်မယ်ဘာဖြစ်လို့ဆိုတော့အခုကကျွန်တော်တို့ပမာပြီမှာကအစိုးရတစ်ခုဖြစ်နေတယ်ကျွန်တော်တို့ပြည်သူ့ရွေးကောက်တင်မြောက်လာတဲ့ NLD အစိုးရနောက်ပြီးတော့မှကျွန်တော်ပမာတက်မတော်ကလည်းသူ့အစိုးရနဲ့သူပမာတက်မတော်ကလည်းအစိုးရရဲ့အမိန့်ကိုမနာခံဘူးတော့အောက်မှာလည်းမရှိဘူးသူဟာသူ independent သူဟာသူလုတ်ချင်တာလုတ်တယ်အခုတိုက်ပွဲတွေသွားနေတယ်ဟိုတိုက်ပြီးတိုက်ပါတွေလုတ်တာလေသူတဘောသူအလိုရသူသွားတိုက်နေတာကျွန်တော်တို့နောက်ပြတော့အခုကပြဿနာကပိုဆိုးတာကနောက်ဆုံးမှာအခုဆိုလို့ရှိရင် NLD အစိုးရကလည်းဟိုပမာတ်မတော်ရဲ့လုတ်ချက်တွေကိုအားပေးနေသလိုဖြစ်နေတယ်အခုဆိုရင်ဥမာရခိုင်မှာသွားတိုက်တာလေတခါလေအစိုးရကတခါလေအာတက်မတော်ကိုအားပေးအားမြောက်လုတ်နေတယ်ဆိုတော့အဲ့မှာလည်းပြဿနာအခုလိုဖြစ်နေတဲ့ပြဿနာမှာအစိုးရအနေနဲ့ကတက်မတော်ကိုထိန်းထိန်းသိမ်းသိမ်းမလုပ်နိုင်ဘူးထိန်းလည်းမထိန်းဘူးနောက်ပြတော့ဘာမှအတဲသူတို့အပေါ်မှာအာဏာမရှိတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်ဘမပီမှာအစိုးရကခုအောင်မှာကျွန်တော်တိုင်းသူပြည်သားတွေကပြဿနာဖြစ်နေတာ
ကျွန်တော်တို့ပဲလို့လုတ်ပြီးတော့မှကောင်းအောင်လုပ်နိုင်မလဲဆိုတကယ်အစိုးရဆိုတခုပဲရှိရမယ်အဲအာဏာရတဲ့အစိုးရပါဝါရှိတဲ့အစိုးရအဲ့ဒီအစိုးရကနေပဲအကုန်သိချုပ်ရမယ်တမတော်ဆိုရင်တကယ်ဆိုလို့ရှိရင်အစိုးရလက်အောက်မှာရှိရမယ်ဒါဗီဒူလူထုတွေရဲ့အောက်မှာရှိရမယ်အခုဆိုလို့ကျွန်တော်ဒီမိုကရေစီလို့ခေါ်တယ်ဒီမိုကရေစီဆိုတာလူထုကနေတည်မြောက်လာတဲ့အစိုးရဆိုလူထုအစိုးရဖြစ်ရမှာပေ
โอเคโอ้ดีนู้นสังเกตดีบ่มาเป็นลมเย็นเลยกูดีนู้นสังเกตบ่ได้โอเคแต่ละทีมุกเรื่องสีมาหกดอกโอเคโอ้ดีนู้นสังเกตดีบ่มาเป็นลมเย็นเลยกูดีนู้นสังเกตบ่ได้โอเคแต่ละอันนี้เราดีอันนี้ตัวสุดๆเนาะสุดยอดที่อยากเห็นเลยสุดๆเอาจนเราต้องทำเอาสุดยอดเราเอามาเราที่อยากเห็นว่าเป็นทั้งสิ่งปฏิบูรณ์เอามาที่อันนี้เรียนในเวมีโรนายาชีวิโรดูแลเด็กตัวจนเราว่าเราทำสิ่งปฏิบูรณ์ในตัวนี้เสร็จไปแล้วสุดยอดที่เราเนี่ยเนี่ยแ ဒီချက်ကိုအကြမ်းရကွယ်ပေးပြီးတော့သူတို့အားဖြင့်အမြန်ပြုနေတာတွေ့ရပါတယ်။တပတ်ကနေကဒါအကြောင်းလိုပဲသူတို့လက်လာနေရလားသူမဟုတ်သူတို့ကိုယ်တိုင်ကဒီလိုအမြင်မျိုးသွားတူနေလို့လားပေါ့နော်။အဲ့ဒီဟာမျိုးတွေ့ရှိရပါတယ်။အဲ့တော့ဒီနောက်ဆုံးပြန်ပြီးတော့အချိုးရရင်တော့ကျွန်တော်တို့ကနှစ်ထောင်ရှစ်ခုပတ်စည်းပုံချက်ပြီးတော့တနည်းနည်းနဲ့ပေါ့နော်အဲ့ဒီအဖြစ်အမှန်ပေါ်မဲ့တနိုင်င
Dari malay betul, ni jangan suni jalan sih le. Nasib ya tu belum ni lagi suni bagu. Biar dia, nampak sih jangan bawa suni belum ni jalan le sih le pon. Dari malay ni jangan lu ngan sih dia. Tidak dah dah cene sih 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 ujang ni lah. Mah hopu, so lo, betul ni sih. Lu malah masuk ni le, juga boleh jangan bawa me. Jadi juga boleh alon kala ujang lo ni ni leh cici aw. Juga boleh alon kala mah. Alah, di tay video sih betul le. Tuda mumi sih ni jangan lu ngan sih. Juga boleh alon kala mah. Tuda labu la la niya. Tora sah tu mah mimi bawa dia.
จังหวะที่เราอย่างแค่บาลีไหมบาลีรู้สึกเลยอ่ะคู่จังหวะรู้นั่นท่องเส้นอายุก็ไปลงอาสุรุษีเอ็นเอลดีกันนี่เป็นอันยากที่กูนั่งตัวเลยจังหวะรู้ตัวมาอันยากเนี่ยยากตัวเลยสุดท้ายเอ็นเอลดีสุยากาตะคาร์เรตู่มาป่าวอาณาอันยากที่ยากตัวเลยตุลุกไปคุยเนี่ยอันยากสิเลยแต่เป็นแม่จังหวะที่ว่าคู่งานนี่เราสิเดียวสิรับไปคู่เอ็นเอลดีสุยา บางอย่างลงในทะเลเป็นลูกก้าวในทะเลเป็นลูกตัวเต็มมือชีทะเลสุราจีโนเปียนจีเล็กๆลงมาอาญาเสียมชีบุนับเราปูโซมากะคุณนั่งเสาในทะเลยุ่ยก็ไปมาสุรุจีนจีโนอเมียนเปียวมาสุรุจีนนั่งเสาในเสงอายุก็ไปลูกเอเนอร์ตีกันแลนสไลด์ตะคาร์เรต้องพิวกันพิวนั่งตัวเมื่อจีเจนั่งตัวเมื่อสุราลงมาไม่เพียงไหนบุนับเราสุรุจีคุณว่าปีตูรูทุเรกะ ตีลาบีมีลาบีงานนี้ลงคันซานี่อะไรพิจารณาเรื่องมีนี่อะไรอะไรอาลูตัวนี้อะไรดูแลมือดีพลังงานยากุยากแค่ตัวเลยปีดูรูดเลยเป็นพลังที่ต้องขยันนี่ตัวเลยพัฒนาเรื่องชีวิตเลยอากูว่าปีนี้บีสุดแล้วก็เด็กแก่โลเอ็นเอลดีก็ต้องพิจารณาพิจารณาเลสไลค์มาเอาเมมบูมาโจรสีมายาหูตัวมาอาณาปวะอากูมีชีวิตสุดแล้วเชื่อตัวสุดยอดมาพ่ายในนู่น ตัวมาพ่ายในกุศลตัวคนนับยอดตัวเด็กกันยุ่งป้องสุยฮารีลูกอารมณ์ไหมยุ่งป้องสุยอารมณ์ว่าเช่นปุ่นเนี่ยป้องไปลงเลยเอเรบ้าอากุศลตัวอาณาอันยาที่ยาท้าตาตาวมาต้องก้าวมุมมุมมาลงในกุศลยืนแกอาณาโยตัวบีตะช้าปาร์ตี้เนี่ยป้องไปแล้วยุ่งป้องเล่าว่ามาสุยเอล่ะปูบีมาสู้ละไหมฉะนั้นจึงเอาอันยังอ่ะรอจึงเอาเมียวลินเช็คก็รอปูบีก้าวละไหมลูกฉะนั้นรอมันเมียวลินบุ
กูเดินหน้าใช่ไหมเนี่ยท่านนั่นเสียอยู่ก็ไปลงกาลาโก้แล้วมีอาชีพอยู่แล้วไปลงเนี่ยตัวสาธารณะใช่ไหมเลยแล้วสิเหรอที่นี่เดี๋ยวปีบักข้าชีนี่จะได้รู้กาวกับปีนั้นบุ๋มมันได้ยังไงบุ๋มสาธิกาใช่ไหมโอเคชีนี้เราตัวเสียทั้งชั่วโมงตัวเสียตัวเว้ยข้าเสียชีนี้นี่ไปเนี่ยโอเคเอเนอร์ดีเอเนอร์ว่าในนี้เป็นไงเราบอกเนาะอากงเราต้องอยู่แค่เดียวเลนส์ไลท์ในตัวเราเชียร์เนาะเอเนอร์เราที่ชีนี้ได้ชีนี้จะได้รับสูงระดับ
ဒီကတည်းကဒီမိုကရေစီဘက်ကဥပဒေဟာကိုနည်းနည်းဒီသက်သက်ကြီးရှိတဲ့လုပ်ကက်တင်တယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီကတစ်ခုပါဟုတ်ကဲ့
အခုကတော့ငါးနှစ်ပတ်တန်းတော့ကုံတော့မှာပဲမဟုတ်ပါဘူးဗျာရုပ်ကောက်ပွဲနဲ့ပတ်သက်လို့ကတော့မျိုးမျိုးတော့ခံစားနေကြတာပေါ့ဆိုတော့ဒါဆိုင်ပြေးမောင်ရောကိုသိန်းထွန်းစံရောကဒီနှစ်ထောင်လေးဆယ်ရုပ်ကောက်ပွဲအလွန်ဟိုဘက်ကာလမှာလက်ရှိရှိနေတဲ့လက်နက်ကိုင်ပြိပကအခြေအနေငြိမ်းချမ်းရေးအခြေအနေရတာပြည်သူတွေခံစားနေရတဲ့ဒုက္ခတွေချောပါပွားအောင်လုပ်နိုင်မယ်လားမျိုးကောင်းကောင်းမမြင်ထား
ตั้งแต่เงินชันยีลูชินเนสันดาชิปุลูเลยอะคุณเงินชันยีเงินชันยีลูรับเยอะนัดตั้งแต่เสกเรก้าลูกหลานเงินชันยีเงินชันยีสุนุยลาอะคุณสโลเชนเซนิลลาวชิโรเมอะคุณที่ลูกเงินชันยีตลอดจานเรก้าเรามาบ้ามาพิชไนบูบ้ามาพิมลาวูสโลเชนเนาะจนเราเมียนาก้าจนเราเทนาก้าตุโรมาก้า แต่แกเพียงมันเนี่ยสิกระเป๋าทำอยู่แต่แกเป็นเงี้ยชั้นยี่ลูชินเนี่ยสันดานอยู่เนี่ยลูกตาล่าสุราจุโนมีเสียงมีคุณเนี่ยเช็ดอะไรแต่แกเงี้ยชั้นยี่ลูชินเนี่ยส่วนจุโนที่นาก้าบ้ามันแกบุญยาเงี้ยชั้นยี่ลูชินเนี่ยโอ้มาตั้งมาตรงอะไรลูชินเนี่ยจุโนเอานาที่สุราลูชินเนี่ยลูชินเนี่ยจุโนตั้งยินดานเนี่ยเกิดเนี่ยโบลูชินเนี่ยส่วนลูชินเนี่ยเช็ดชิ้นไหมบ้านลูกเช็ดชิ้นไม่ยากเลยแต่เลสุราก้าแต่ก้าจุโนรู้มีเ 您像一股搬家比较麻烦，秘密阿那把我开门啊，那下班了要弄你的啦，是的，没困难，你还出来吧嘞？
好的，郭天龙在要不露面的嘞？
好的，是啊，今天忙的，今天呢今天忙的，直播都丢完了。咱们今天呢露面啊，罗，第一，第二个罗，阿那我来看他嘞，我那阿那我也是你的，是，但呢被苏亚被带的带的，我那，比如啊，你比如阿那我第三呢，第二个第二呢感觉到哪，第三呢觉得哪皮的，比如阿那我今天如果给阿那 see fire 都来 ，NTA 都没有破音的出。เนาะเนี่ยอารมณ์ตรุดิโทเลสิเนี่ยอารมณ์เยชาไลโลชิเอดิไตนั้นน่ะกันเนี่ยท่าพี่รอยู่ดิอยู่อะไรวินมีอะไรนั้นไตนี่มันพอเพื่อมาไม่ใช่อยู่ตรงนี้มาสรุปดิอานาชิเนี่ยพระกันนี่สายยัดพี่รอชื่อพี่บอกว่าเซนทิอาลีก่อนเนาะอยู่ตาหน้าเนี่ยตะเกเรอ่าลุกส่งไลโลชิเอดิเกซาออมเนี่ยนั้นไม่รู้อยู่สาวไว้สรุปไอ้ตัวผมเป็นตัวอารมณ์วันมีตรงอาพี่ตัวบุญลุงไม่รู้อยู่สาวไว้โอเคครับเนี่ยอ๋อสุนิเบเรอเราสังเกตมองกูเ
ဒီနေ့ကျွန်တော်ရှမ်းစာပြည်နယ်ယင်ချင်းမှုတင်ဥက္ကဋ္ဌဒေါက်တာဆိုင်ထွေးမောင်အိုင်ဝါပြည်နယ်ခြေဆိုင်အမေရိကန်ရခိုင်ဒုမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပါဝင်ဆွေးနွေးသွားကြတာပါ။ကိုဗစ်-19ရေးပေါ်အခြေအနေကြောင့် VOA စီစဉ်နေကိုရာဇရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်မှာဖြစ်ပါတယ်။ VOA ရဲ့ကမ္ဘာတစ်ပါးခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်တိတ်ပါခင်ဗျာ။
VOA ကမ္ဘာတစ်ပါးခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်တိတ်ပါခင်ဗျာ။VOA ရဲ့ကမ္ဘာတစ်ပါးခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်တိတ်ပါခင်ဗျာ။VOA ရဲ့ကမ္ဘာတစ်ပါးခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်တိတ်ပါခင်ဗျာ။VOA ရဲ့ကမ္ဘာတစ်ပါးခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်တိတ်ပါခင်ဗ ကမ္ဘာကယောဂကြီးဖြစ်နေချိန်မှာယောဂမကူနိုင်အောင်သတိထားဆောင်ရွက်မှုတွေကိုနေရာအနှံ့တွင်းမြင်နေရပါတယ်။ယောဂထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်လားနဲ့ချီပိတ်ထားခဲ့ရတဲ့စားတောက်ဆိုင်တွေနိုင်ငံတော်တော်များများမှာအခုတဖြည်းဖြည်းပြန်ဖွင့်နေကြပေမဲ့အရင်လိုအပြည့်အဝပြန်ဖွင့်နိုင်တဲ့အခြေအနေမျိုးတချို့နေရာတွေမှာမရောက်သေးပါဘူး။စပွဲတစ်ခုနဲ့တစ်ခုဘလောက်ခြားထားရမယ်ဆိုတဲ့ညွှန်ကြားချက်နဲ့အညီဆိုင်တချို့ကတော့စိတ်ကူးကောင်းကောင်းနဲ့ပြင်ဆင်ထားကြပါတယ်။ဆိုင်ထဲမှာလူချောင်းနေသလိုမဖြစ်ရအောင်ရောလာစားသူတွေရဲ့ဇပွဲတွေတစ်ခုနဲ့တစ်ခုကပ်မနေအောင်ပါဟန်ပန်အမူအရာအပြည့်နဲ့အယုတ်တွေထားပြီးပြင်ထားကြပါတယ်အမေရိကန်ပြည်ထောင်စု Virginia ပြည်နယ်ထဲမှာရှိတဲ့ In at Little Washington ဆိုတဲ့စားတောက်ဆိုင်မှာတော့1940ပြည့်နှစ်ပိုင်းတွေက fashion ပုံစံစမတ်ကြကြဝတ်စားထားတဲ့အယုတ်တွေကိုထားထားပါတယ်အယုတ်တွေနဲ့ဇပွဲတွေခြားထားတာကြောင့် social distancing လုပ်ရရောက်တယ်လို့လာစားသူတွေအတွက်စိတ်ဝင်စားစရာလည်းဖြစ်နေပါတယ
် So between each tableWe have these very charming and alluring mannequins.
စပွဲတစ်ခုနဲ့တစ်ခုကြားမှာဟန်လုံနေကြတဲ့သိကူချစ်ခင်စရာဆွဲမျက်စရာကောင်းတဲ့အယုတ်တွေကိုထားထားပါတယ်။လာစားသူတွေရဲ့စပွဲတစ်ခုကြားမှာသူတို့ကိုထားလိုက်တဲ့အတွက်လူတွေကိုခွဲလိုက်ရရောက်တယ်လို့စိုက်ထဲမှာလည်းလူပြည့်နေတယ်လို့ဖြစ်စေပါတယ်
။ ဆိုင်ပန်ရှင်လည်းဖြစ်တဲ့စဖို့မူကြီးပက်ထရစ်အိုကော်နယ်ပါ Washington DC ကဒီဇိုင်းဖောင်ဒရီအန်ဆစ်ဂနေချာပြောက်ဆက်ရုံကအယုတ်တွေအတွက်အဝတ်အစားနဲ့မိတ်ကပ်ကိုပြင်ဆင်ပေးထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲကမေဖဲအရက်မှာရှိတဲ့ Mr. Fox ဆိုတဲ့အရက်ပါမှာလဲဗီတိုရီယာခက်ကအဝတ်အစားတွေဝတ်ဆင်ထားကြတဲ့အယုတ်တွေကဧည့်သည်တွေတယောက်နဲ့တယောက်နင်းနီကပ်ကပ်ဖြစ်မနေဖို့ကူညီနေပါတယ်လန်ဒန်မြို့ရဲမှာအရက်ပါ၁၁ခုပိုင်းနဲ့ Inception Group လုပ်ငန်းအုပ်စုကြီးကအရက်ပါမှာအယုတ်တွေသုံးပြီးတော့ Social Distancing လုပ်နေတာဖြစ်ပါတယ်
Rather than taking out lots of the furniture, we've bought mannequins.
Kongles away တွေကိုဖယ်လိုက်မဲ့အစားအကြအနာဝတ်စားထားတဲ့အယုတ်တွေကိုထားလိုက်တာပါ။ 80 အတွင်းကဘာပတ်တယ်ဆိုတဲ့ Around the World in 80 Days စာအုပ်ထဲကဇက်ကောင်တွေအတိုင်းအယုတ်တွေကိုဝတ်စားပေးထားပြီးတော့အခန်းထဲမှာထားလိုက်တော့ပို့ပြီးတော့လူပြည့်တယ်ထင်ရတယ်လို့လူတွေလာကြည့်ချင်စရာစိတ်ဝင်စားဖို့လည်းကောင်းသွားပါလေ။အခုလိုပြင်ဆင်ထားရဆိုတော့သတင်းထွက်ပြီးကလေးကဒီကိုလာကြည့်ချင်တယ်အယုတ်တွေနဲ့ဓာတ်ပုံလာရိုက်ချင်တယ်လို့ email တွေပို့ကြပါလေ။တော်တော်လေးစိတ်ဝင်စားတဲ့တုံ့ပြန်မှုတွေကိုရပါလေ။
Inception Group လုပ်ငန်းအုပ်စုကြီးကိုပူးတွဲတည်ထောင်သူ Charlie Gikes ကရှင်းပြနေတာပါ Britain ကစားတောက်ဆိုင်တွေအရက်ဘားတွေမှာစပွဲကုန်တွေကိုအနည်းဆုံး2မီတာခွာထားရမယ်ဆိုတဲ့စည်းကမ်းချက်တွေကြောင့်ဆိုင်တွေအတွက်အခက်တွေ့နေကြပါတယ်စည်းကမ်းချက်အတိုင်းသာဆိုရင်ဒီဆိုင်မှာပုံမှန်120လောက်ဧည့်သည်ဆန္ဒကနေ30ကိုပဲဝင်ခွင့်ပြုရမလို့ဖြစ်နေပါတယ်
2 meters would be very difficult the room currently is spaced out
2 meter ခွာထားမယ်ဆိုတော့တော်တော်ကိုမလွယ်တာပါလောလောဆယ်တော့စပွဲတွေကို2 meter ခွဲစီခြားရပါတယ်ရုပ်တွေရှိတဲ့စပွဲနာဆိုရင်တော့အိတ်ထပ်ပို့ပြီးတော့ကတ်ပါတယ်စီးပွားအတွက်အတွက်ပြောရရင်စပွဲကုန်တစ်ခုနဲ့တစ်ခုကြားမှာ2 meter ခွဲထက်ကျော်ရင်မကိုက်တော့ပါဘူးအခုက2 meter ခွဲစီခွာလိုက်တော့ပုံမှန်ဧည့်သည်ပမာဏရဲ့60ရာခိုင်နှုန်းလောက်ဖြစ်သွားပါတယ်2 meter စီတာခွဲထားမယ်ဆိုရင်30ရာခိုင်နှုန်းအထိကျသွားမှာပါအဲ့ဒါဆိုရင်တော့စီးပွားရေးအရာအလုံးမဖြစ်တော့ပါဘူး
သူတို့ဆိုင်တွေစီလာကြသူတွေယောဂကူးမှဆိုးရိမ်နေကြမလို့အောင်လိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ထားပေးတယ်လို့ဆိုပါတယ်။လစ်သွေးနီးယားနိုင်ငံဖီလ်နီယပ်စ်မြို့တော်ကစားတောက်ဆိုင်မှာတော့ကန့်သက်ချက်တွေဖယ်ရှားပြီးစဆိုင်မှာလာရှားသူတွေတိတ်မများသေးခင်ဆိုင်ထဲမှာလူတွေရှင်းရှင်းကြီးဖြစ်နေလို့မြင်ရတာစိတ်မချမ်းသာတဲ့ဆိုင်ရှင်ကပထမဗိုလ်မယုတ်တွေတယ်ဒီဘဲအယုတ်တွေထားဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့မြို့ရဲကဒီဇိုင်နာတွေတီးတန့်ချုပ်အဝတ်ထည်တွေရောင်းတဲ့ဆိုင်တွေကိုအားပေးကြောညာမယ်လို့ဆုံးဖြတ်ခဲ့တာပါ။ကိုဗစ်ကယောဂါကြောင့်ထိခိုက်နေတဲ့ဖက်ရှင်လုပ်ငန်းကိုကုညရာလဲရောက်နေတာကြောင့်ဒီဇိုင်နာတွေကတော့ကျေးဇူးတင်ကြပါတယ်
။
နေရဆိုအယုတ်တွေကိုအဝတ်စားပြင်ဆင်ပေးနေတော့တချို့ကစိတ်ဝင်စားလာမိကြတယ်။အထူးသဖြင့်ဒီဝတ်တွေကိုသဘောကျလို့ဝယ်ခြင်းနဲ့ဘယ်မှာအော်ဒါလုပ်လို့ရလဲလို့လာမိကြတာပါ
။ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေကလူငယ်တွေအသွားများတဲ့ကင်းစာအရက်မှာလဲအခုပြန်လဲစီကားနေပါပြီ။ဒါပေမဲ့သတိထားပြီး social distancing လုပ်နေကြသေးတာမို့ Cheers One ဆိုတဲ့အရက်ဘားနဲ့စားတောက်ဆိုင်မှာလဲအဲ့ဒီတွေနိနိကကဖြစ်မနေအောင်လို့အယုတ်တွေနဲ့ခြားထားပါတယ်။မျောလင်မထားတဲ့အယုတ်တွေကိုတွေးရတဲ့အတွက်ဆိုင်လာသူတချို့ကတော့အစမှအံ့ဩသွားကြပါတယ်။
な帰ってきた時は結構ちょっとびっくりしました。
ウェンウェンラジンのねねあんおとわばれ。だべめ見やら票せやかうまれ。
ネガネガま COVID-19 かよがちゃう踢かいけて殺到祭労官類は偏避死亡へ埋没らぼ調査逃じゃばれ。ဒီလိုစူးစမ်းတဲ့နေရာမှာအခုလိုမျိုးထူးထူးခြားခြားအယုတ်တွေတုံပြီးလာစားသူတွေစိတ်ဝင်တစားလဲဖြစ်တခြားဧည့်သည်တွေနဲ့လည်းနိနိကကဖြစ်မနေအောင်လှုပ်ထားတဲ့ဆိုင်တော်တော်များများအခုရှိနေကြပါတယ်ရှင
်အမေရိကန်ဆိုရာရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
1995ခုနှစ်ဇူလိုင်လလယ်ပိုင်းမှာဘော့စနီးယားဆပ်တွေကဘော့စနီးယားနဲ့ဟာဆီဂိုဗီနာမှာရှိတဲ့ကုလသမဂ္ဂဘေးကင်းဇုံကိုချွတ်ချွတ်ဝင်ရောက်ပြီးနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာအဆိုးရွားဆုံးပြစ်မှုကြီးကိုကျူးလွန်ခဲ့ကြပါတယ်။အဲဒါကတော့မွတ်စလင်အမျိုးသားနဲ့ယောက်ျားလေး 8,000 ကျော်ကိုတပ်ဖြတ်ခဲ့ကြတာပါ။ဆရီဘရီနီစာလူမျိုးရုံးတပ်ဖြတ်မှုကဒီလမှာ25နှစ်ပြည့်ခဲ့ပါပြီ။1990ပြည်လွန်တဲ့အစောပိုင်းမှာယူဂိုစလာဗီးယားပြိုကွဲတာမှာနိုင်ငံကိုစူးစီးတည်ထောင်ထားကြတဲ့မြပြလာတဲ့လူမျိုးစုတွေကြားလူမျိုးစွဲအမျိုးသားရေးစိတ်ဓာတ်တွေကြားမုန်တီးမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးယူဂိုစလဗ်စစ်ပွဲတွေဖြစ်ခဲ့ပါတယ်။အရင်ဆုံးခရိုအေးရှားနဲ့စလိုဗေးနီးယားဖြစ်ပြီးနောက်ပိုင်းမှာတော့မျိုးနွယ်စုပေါင်းစုံရှိတဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာတို့မှပေါ်ပေါက်ခဲ့ပါတယ်။စစ်ပွဲစပိုင်းမှာတော့အရှေ့ပိုင်းဘော့စနီးယားဟာဆီဂိုဗီနာမှာအများစုမွတ်စလင်ဘော့စနီးယားမျိုးနွယ်စုတွေဖြစ်တဲ့ဘော့စနီးယက်တွေအများစုနေထိုင်ခဲ့ကြတာပါ ဒါပေမဲ့သုံးနှစ်အကြာမှာတော့ဘော့စနီးယားဆပ်မြို့သားရေးဝါရီတွေကြောင့်ဘော့စနီးယားလူထုအပေါ်ချင်းချောက်မှုဖြစ်လာပါတယ်။ထောင်နဲ့ချီတဲ့လူထုရဲ့အသက်အိုးအိမ်စည်းစိမ်တွေဖျက်ဆီးခံခဲ့ရပါတယ်။1995ခုနှစ်ဇူလိုင်လ17ရက်နေ့မှာတော့ဘိုးချုပ်ကြီးရက်ကိုမလာဒစ်ချ်ကိုကဲတဲ့ရီပါဘလစ်ကာဆပ်ခါဘော့စနီးယားဆပ်စစ်တပ်တပ်ဖွဲ့တွေကအကာအကွယ်ပေးထားတဲ့ဆရာဘရနစ်ဆာကိုအတင်းဝင်ရောက်ခဲ့ကြတာပါ။အနည်းအနာကကြေးရွာတွေကနေခိုးလုံလာကြတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုစူးစီးထားရှိရာဆရာဘရနစ်ဆာမြို့ကိုကုလသမဂ္ဂအကာအကွယ်ပေးထားတဲ့ဘေးကင်းဆောင်အဖြစ်ဒီမတိုင်ခင်နှစ်နှစ်ကကြီးညာထားတာပါ။ဆရာဘရနီဆာကိုစားပြတ်တက်တွေဝိုင်းထားပြီးအမျိုးသမီးတွေနဲ့အသက်အငယ်ဆုံးကလေးတွေကိုတီးခြားခွဲဒီနောက်မှာတော့အသက်15နှစ်အထက်အမျိုးသားအလုံးကိုစနစ်တကျတပ်ဖြတ်ခဲ့ကြပါတယ်။ဇူလိုင်လ17ရက်နေ့ကနေ25ရက်နေ့အတွင်းမှာပဲလက်နက်မဲ့အမျိုးသားနဲ့ယောက်ျားကလေး8352ဦးကိုဘော့စနီးယားလူမျိုးဖြစ်တဲ့အတွက်တစ်ခုတည်းနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ကြတာပါ1948ခုနှစ်ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာသဘောတူညီချက်မှာတော့လူမျိုးမျိုးနွယ်စုဘာသာရေးဆိုင်ရာအစုအဖွဲ့တွေကိုတစ်ခုလုံးဖြစ်စေတစ်စိတ်တစ်ပိုင်းဖြစ်စေဖျက်ဆီးပစ်ဖို့ရည်ရွယ်ကျူးလွန်တဲ့လုပ်ရက်တွေကိုမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ထားပါတယ်။ဒါကတော့ဆရာဘရနီဆာမာဖြစ်ခဲ့တာတွေပါလို့ဒီအဖြစ်ပျက်ကိုစုံစမ်းတဲ့ကော်မရှင်ရဲ့2004ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။ဆရာဘရနီဆာအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာတာဝန်အရှိဆုံးနှစ်ဦးကတော့ဘော့စနီးယားဆပ်သမရာရာဒိုဗန်ခရာဇစ်နဲ့သူ့ရဲ့စစ်ဦးစီးချုပ်ရက်ကိုမလာဒစ်တို့ဖြစ်ပါတယ်။ယူဂိုစလာဗီးယားနိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးရှေ့မှာသူတို့နှစ်ဦးစလုံးကိုဖမ်းဆီးစစ်ဆေးခဲ့ပြီးစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေမှာပြစ်မှုထင်ရှားတွေ့ရှိခဲ့ပါတယ်။ဆရာဘရနီဆာမာရက်ဆက်ကြမ်းကြုတ်မှုတွေက25နှစ်တာကြာမြင့်ခဲ့ပါပြီ။ဘော့စနီးယားနဲ့ဟာဇီဂိုဗီနာစစ်ပွဲအတွင်းတည်ဆုံးခဲ့ကြရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါတယ်။ဒီအချိန်ဟာဆိုရင်ဆရာဘရနီဆာကအဖြစ်ဆိုးကြီးကိုပြန်လည်အောက်မေ့ပြီးလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံစေရေးထပ်ပြီးတော့ပိုင်းဖြတ်ဆောင်ရွက်ကြရမယ့်အချိန်ဖြစ်ပါတယ်။ဆရာဘရနီဆာလူမျိုးရုံးတပ်ဖြတ်မှု25နှစ်မြောက်နှစ်ပတ်လည်ဟာဆိုရင်ဘော့စနီးယားနဲ့ဟာဇီဂိုဗီးနားမှာငြိမ်းချမ်းရေးအရေးကြီးတဲ့အချက်ကိုပြန်လည်သတိပေးရရောက်ပြီးသက်ဆိုင်ရာခေါင်းဆောင်တွေအနေနဲ့ခိုင်မာတဲ့ယုံကြည်မှုအပြန်အလှန်လေးစားမှုနဲ့ပြန်လည်သွေးစည်းညီညွတ်ရေးကိုတည်ဆောက်နိုင်ဖို့အတွက်လှုပ်ဆောင်စရာတွေဆက်လုပ်ဖို့အခွင့်အရေးလည်းဖြစ်ပါတယ်။ဆရာဘရနီဆာလိုဆိုးရွားလာတဲ့အဖြစ်မျိုးထပ်ပြီးတော့မဖြစ်ဖို့ဘော့စနီးယားနဲ့ဟာဇီဂိုဗီးနားအနေနဲ့နိုင်ငံသူနိုင်ငံသားအလုံးအတွေ့အနာဂတ်မှာတည်ငြိမ်ပြီးကြွယ်ဝမှုတွေပို့ပြီးတော့ရရှိလာစေရေးအသေးအချာဆောင်ရွက်ဖို့ကအရေးကြီးလာပါတယ
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနှကောင်းစီတက်တာကိုပြည်သူတာဝန်တရအနေနဲ့လှုပ်ဆောင်ဖို့အမေရိကန်ထိပ်တန်းဆေးပညာရှင်တွေကပြောဆိုနေကြတယ်လို့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာတော့အများပိုင်းအဆောက်အဦတွေအတွင်းနှကောင်းစီတက်ဆင်ကြဖို့နှိုးဆော်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်္ဂါနေ့အထိဆိုကမ္ဘာတလောမှာလူပေါင်း73သန်းကျော်ကိုကူးစက်နေပြီးသေဆုံးရသူက6သိန်းနီးပါးရှိနေပြီလို့အမေရိကန်ဂျွန်ဟော့ပကင်စ်စစ်တမ်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့မြန်နှုန်းမြင့် mobile phone ကွန်ရက်အသစ်အတွက်တရုတ်ရဲ့ Huawei ဆက်သွယ်ရေးဆက်ပစ္စည်းကုမ္ပဏီရဲ့အခန်းကဏ္ဍကိုဗြိတိရှ်အစိုးရကကန့်သတ်ပိတ်ပင်လိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့ 5G ကွန်ရက်ကိုထူထောင်ရမှာ Huawei စက်ကရီယာတွေကိုမသုံးတော်တာဟာကွန်ရက်လုံခြုံရေးအတွက်အကောင်းဆုံးဖြစ်မယ်ဆိုရဲနိုင်ငံတော် Cyber လုံခြုံရေးဗဟိုဌာနအကြံပေးချက်ကိုအစိုးရကသဘောတူခဲ့တယ်လို့ဗြိတိန်ယဉ်ကျေးမှုဝန်ကြီးကအင်္ဂါနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါ့အပြင်ဗြိတိန်ဆက်သွယ်ရေး Operator တွေအနေနဲ့ဗြိတိန်နိုင်ငံရဲ့ 5G ကွန်ရက်အတွက်လက်ရှိသုံးနေတဲ့ Huawei ရဲ့ဆက်ပစ္စည်းတွေကို2029ခုနှစ်မှာအပြီးဖယ်ရှားပြန်မှာဖြစ်ကြောင်းလဲဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတိပြုလူနာနောက်ထပ်တစ်ယောက်တိုးလာတဲ့အတွက်စုစုပေါင်းရောဂါကူးစက်ခံရသူ339ယောက်ရှိသွားပါပြီ။အခုရောဂါပိုးတွေ့တဲ့အသက်39နှစ်အရွယ်အမျိုးသမီးဟာ UAE နိုင်ငံကနေပြန်လာတာဖြစ်ပြီး
အတော်အလာကန့်တထားသူလည်းဖြစ်ပါတယ်။ပိုးကင်းဆင်သွားသူ261ယောက်နဲ့တေဆုံးရသူ6ယောက်ရှိပါတယ်။ဇူလိုင်14ရက်အတွက်စောင့်ကြည့်လူနာအသစ်ကတော့29ယောက်ရှိတာပါ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ရောဂါပိုးအကူးစက်ခံရသူလူနာတွေကိုတိမ်တဆင်းရှာဖွေသွားမယ်လို့ပြည်ရေးဝန်ကြီးကပြောပါတယ်။နိုင်ငံတွင်းဒီရောဂါကူးစက်မှုနဲ့အသေးပြောက်နှုံမြင့်တက်နေပြီးနိုင်ငံတွင်းတချို့နေရာတွေမှာတင်းကျပ်တဲ့အသွားအလာကန့်သတ်ချက်တွေပြန်ချထားခြင်းကိုအခုလိုပြောလိုက်တာပါ။ဗိုလ်တဖူးနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရတာပါ။
This program has come to you from the Voice of America, Washington.